Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ16ရက်တောက်ကြနေ့ညဘက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတူမီတာ2425 30နဲ့58တို့ဝန်ဒီတိုက်ရဲ့ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။ကျွန်မနင်္ဂလာပါခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ်။
ကျွန်တော်ကတော့ဇော်လိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့ဘယ်ဂျီယံနိုင်ငံမှာအကျန်းသမာဖက်သမားတွေရဲ့နေငွေရောက်စီးနှင်းပြီးတဲ့နောက်ပိုင်းရတဖွဲ့အပေါ်အကျန်းဖက်တိုက်ခိုက်မှုချန်စီနေတယ်လို့ယူဆသူ73ဦးကိုဖမ်းဆီးလိုက်ပါတယ်။ဂျာမနီနိုင်ငံမှာလည်းစီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေအတွက်တိုက်ခတ်ပေးဖို့စီရင်နေသူလို့တန်တရားရှိသူတွေကိုဖမ်းဆီးလိုက်ပါတယ်။စီးရီးယားနိုင်ငံမှာအစ္စလာမ်စစ်သွေးကြွတွေရဲ့ငါးလကျော်ကြာပြန်ပြီးဆွဲခံထားရတဲ့အီတလီနိုင်ငံသူ2ဦးပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုတော့မှတ်သင်ရတဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကသူခီးစင်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတင်ပြပေးမှာပါ
The
atmosphere remains hostile. Look, we are too close to Miss Yang Hili Bashin, a day ago, now by my Jaja Mava. Jabin, Dinny, a twin, Jim Babo, she ran a town to sing. I wake up, Wego, Lula be the Amya Damo, she, Nanganaga San, only any democracy, Senator, Yuka, Webchimia, all the Anilan Jasa, and Ponanga, and Suri down so like that the day, Mandalay Muga, Lutu, see, we were looked at the day in the net too. The chap here in the ring, go let now by my team, Pia Pemawa, Dilu, the ring, some Marima Tanking, Top Jan, and also we are taking out the day, we go, Kuzo.ဝင်လိုက်နဲ့မတငေထိုက်တို့ကကြီးညာပေးပါအောင်ရှင
်ဘယ်ဂျီယံနိုင်ငံမှာရဲတပ်ဖွဲ့ဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုကြမ်းစီနေတယ်ဆိုတော့ IS အစ္စလာမ်စစ်သွေးကြွအဖွဲ့ဝင်တွေလို့တန်တရားရှိသူ73ဦးကိုနိုင်ငံတော်မှာလိုက်လံဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအစိုးရရှိနေတွေကပြောပါတယ်ပြည်သင့်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိတယ်ဆိုတော့တည်တာတဲ့ဂွင်းဆက်တော်မတွေ့ရသေးကြောင်းအစိုးရအရာရှိတွေကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်ဒါပေမဲ့ဘယ်ဂျီယံမှာဖန်စီလိုက်တဲ့73ယောက်အပြင်ပြင်သစ်မှာလည်းနောက်ထပ်2ယောက်ကိုဖန်စီလိုက်ပါတယ်။ဂျာမနီနိုင်ငံနဲ့စပ်အနီးမှာရှိတဲ့ဖေဗီယဲမြို့ကအကြမ်းဖက်သမားတွေရဲ့အိမ်ကိုဝင်စီးတဲ့အချိန်အိမ်ထဲမှာမောင်းမြန်တနတ်တွေလက်နက်ငယ်တွေဖောက်ခွဲရေးပစ္စည်းတွေအပြင်ရဲဝတ်စုံတွေပါတွေ့ရတဲ့ကြောင်းအစိုးရရှိနေတွေကပြောပါတယ်။ဂျာတာပရင်းတွေကပြုလုပ်ခဲ့တဲ့ဝင်ရောက်စီးနှင်းမှုအတွင်းအကြမ်းဖက်သမား2ဦးသေဆုံးပြီး2ဦးကိုအရှင်ဖမ်းမိလိုက်ပေမဲ့သူတို့ဘယ်သူတွေဆိုတာတော့အတိပြုနိုင်ခြင်းမရှိသေးပါဘူး။သူတို့နေတဲ့နေရာရဲတပ်ဖွဲ့ကဝင်စီးတဲ့အချိန်အကြမ်းဖက်သမားတွေဘက်ကအရင်စပစ်တာဖြစ်ပြီးသူတို့နေတဲ့တိုက်ခန်းထဲမှာတနတ်တန်တွေမိခိုးတွေနဲ့ပြည့်နေပြီးအချက်ပိတ်အိုးအောတန်တွေပါဆူညံနေတယ်လို့ဆိုပါတယ်ပြစ်ခတ်မှုအတွင်းရဲတပ်ဖွဲ့ဝင်တယောက်မှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိပါဘူးမြို့တော်ဘရပ်ဆဲလ်စ်အပါအဝင်ဘယ်ဂျီယံနိုင်ငံတဝန်းကနေရာတွေမှာလည်းအနာဘာနေကလိုက်လံရှာဖွေမှုတွေပြုလုပ်ခဲ့ပါတယ်အကြမ်းဖက်သမားလို့တန်တရားရှိသူတွေကတချို့ဟာစီးရီးယားနိုင်ငံကပြန်လာသူတွေဖြစ်တယ်လို့အနာဘာနေကယူဆထားတာပါ
စီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြွအဖွဲ့အတွက်တိုက်ခိုက်ရေးသမားတွေစီးရုံနေသူတွေလို့တန်ရရှိထားသူနှုတ်ကိုဂျာမနီနိုင်ငံဘာလင်မြို့မှာဖမ်းဆီးလိုက်တဲ့အကြောင်းဂျာမနီရဲတပ်ဖွဲ့ကပြောပါရယ်ဘာလင်မြို့တော်မှာဒီကနေ့တောက်ကြနေအဆအုံ17ခုကိုရဲဝင်တန်း200ကျော်နဲ့ဝင်ရောက်ရှာဖွေဖမ်းဆီးမှုတွေဇက်တိုက်လုပ်ခဲ့မှုအတွင်းဒီလူနှစ်ဦးတို့ကိုဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းရဲကပြောပါရယ်လူတယောက်ရဲ့ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေအရအခုဖမ်းဆီးထားသူတွေနဲ့ပတ်သက်လို့နာမည်အတိအကျမပြောဘဲတယောက်ကတော့အဖွဲ့ခေါင်းဆောင်အသက်42နှစ်အရွယ် Ismet D ဖြစ်တယ်လို့ဆိုပါတယ်။ Syria ကဖောက်ပြန်သူတွေကိုတိုက်ခိုက်ချေမှုန်းဖို့ဆိုပြီး Turkey နဲ့ Russia နိုင်ငံသားတွေကိုစီးရုံလှုပ်ဆောင်နေသူအဖြစ်တန်တရားရှိခံထားရသူလည်းဖြစ်ပါတယ်။နောက်တစ်ဦးကတော့အသက်43နှစ်အရွယ် Emin F လို့ဆိုပြီးသူကတော့ဗန်နာငွေရှာဖွေစုဆောင်းမှုတွေလုပ်ခဲ့သူအဖြစ်တန်တရားဖြစ်ခံထားရတာဖြစ်ပါတယ်ရှင်
။ပြင်သစ်နိုင်ငံဟာ American ပြည်ထောင်စုရဲ့တက်တန်းအကြဆုံးမဟာမိတ်နိုင်ငံဖြစ်ပြီးအကြမ်းဖက်သမားတွေရဲ့ရန်ကိုနှစ်နိုင်ငံပူးတွဲတိုက်ခိုက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ပါရီမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကအကြမ်းဖက်တိုက်ခိုက်မှုကြောင့်သေဆုံးသွားသူ19ဦးအတွက်လွမ်းသူပန်းခွေချတဲ့အခမ်းအနားကိုမြို့တော်ဝန်အန်ဒီဒါဂိုနဲ့အတူတက်ရောက်စဉ်ဝန်ကြီးကယ်ရီကအဲ့ဒီလိုပြောကြားလိုက်တာပါဒီတိုက်ခိုက်မှုဟာတရဲဘောကြောင့်ပြီးလူမဆန်တဲ့တိုက်ခိုက်မှုဖြစ်ပြီးအမေရိကန်တို့အနေနဲ့လည်းအကြမ်းဖက်မှုတွေကိုပြင်းထန်စွာဆန့်ကျင်သွားမယ်လို့အင်္ဂလိပ်လိုရောပြင်သစ်လိုနှစ်ဘာသာနဲ့ပြောကြားသွားပါတယ်ဒီအဖြစ်အပျက်ကပြင်သစ်နဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်မှုအမှန်တရားမုန်းတိမှုမဟုတ်တဲ့ချစ်ခင်လေးစားမှုအပေါ်ထားတဲ့တနိဋ္ဌာန်ကိုထပ်လောင်းပြုပေးလိုက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်မြို့တော်ဝန်ကလည်းအကြမ်းဖက်မှုတွေကိုပြင်သစ်နိုင်ငံအနေနဲ့ဘလို့မှလက်ခံတော့မဟုတ်ကြောင်းပြန်လည်ပြောကြပါရစေ။အစောပိုင်းကတော့ဝန်ကြီးကယ်ရီဟာပြင်သစ်သမ္မတနဲ့သူတွေ့ဆုံခဲ့တဲ့ LC သမရအင်ဒိုရှိမှာသမရဖန်ဆွာအိုလန်းကိုပြစ်ဖွဲ့နှုတ်ဆက်ရင်းဝန်ထဲစကားပြောကြခဲ့ပါတယ်ပြည်သူနိုင်ငံမှာအကြီးအမားဆုံးလူမှုရှိတဲ့ပွဲကြီးဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဒီနေ့ကနေကအချမ်းဖက်လှုပ်ရှားမှုစန့်ကျင်တဲ့လူမှုစီးပွဲအတွင်းကမ္ဘာကောင်းဆောင်အတော်များများတက်ရောက်ခဲ့တဲ့အချိန်သူမလာနိုင်ခဲ့တဲ့အတွက်လည်းဝန်ကြီးကယ်ရီကပြည်သူနိုင်ငံရဲ့ဝန်ကြီးကိုတောင်းပန်ခဲ့ပါတယ်ဒီပွဲကိုအမေရိကန်အစစ်မြစ်အရာရှိတဦးမှမတက်နိုင်ခဲ့တဲ့အပေါ်သမရဩဘားမအစိုးရကလည်းတောင်းပန်ထားပါတယ်
တမန်တော်မိုဟာမက်ရဲ့ပုံကိုပြင်သစ်အပတ်စဉ်မဂ္ဂဇင်း Charlie Hebdo မှာဖော်ပြထားတာကိုစန့်ကျင်တဲ့အနေနဲ့ပါကစ္စတန်နိုင်ငံတဝက်ချီတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။တိုင်းပြည်တောင်ပိုင်းကရာချီမြို့ကပြင်သစ်ကောင်စစ်ဝင်ရုံးအပြင်မှာဆန္ဒပြသူ200လောက်နဲ့ရဲတပ်ဖွဲ့အကြာရုံးရင်းဆန်ကပ်ဖြစ်သွားခဲ့တာကလွဲလို့ဆန္ဒပြပွဲအများစုကတော့အေးအေးချမ်းချမ်းနဲ့ပြည်ဆောင်သွားခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုရေးပိုက်တွေမျက်ရည်ဘုံတွေတုံးပြီးနောက်ကိုပြန်တွန်းထုတ်တာမှဆန္ဒပြသူတွေကလည်းရဲတပ်ဖွဲ့ဝင်တွေကိုဂဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်ပြင်းတဲ့တရင်အေဂျင်စီကဓာတ်ပုံတရင်တောက်တယောက်နဲ့တခြားနှစ်ယောက်တို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ဆန္ဒပြသူအများစုဟာတမန်တော်မိုဟာမက်ရဲ့ကာတွန်းရုပ်ပုံဟာအစ္စလမ်ဘာသာတရားကိုစော်ကားတာလို့ယူဆကြတဲ့ဂျမက်အီအစ္စလာမီပါတီဝင်ចောင်းသားတွေဖြစ်ကြပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာစီးရီးယားနိုင်ငံမှာ IS အစ္စလာမ်စစ်ကြောအဖွဲ့တွေရဲ့ငါးလကြော်ကြားပြန်ပေးဆွဲထန်ခံထားခဲ့ရတဲ့အီတလီနိုင်ငံသူနှစ်ဦးပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်ဂရက်တာရာမဲလီနဲ့ဗာနက်ဆာမာဇူလိုတို့နှစ်ဦးဒီကနေ့ပြန်ရောက်လာတဲ့အချိန်ရောမမျိုးလေးစိတ်မှာအီတလီနိုင်ငံရဲ့ဝန်ကြီးကတွားရောက်ကြိုဆိုခဲ့ပါတယ်သူတို့လွတ်မဲ့ကြောင်မနစ်ကြာသပတေးနေ့ကတရင်ထုတ်ပြန်ခဲ့တာဖြစ်ပြီးဘာကြောင့်လွတ်လာလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးစီးရီးယားနိုင်ငံအလက်ပိုးမြို့မှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေစဉ်သူတို့နှစ်ဦးကိုမနစ်ဇူလိုင်လတုန်းကပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ
်အစ္စလာမ်ရဲ့အစွန်းရောက် ISIS အဖွဲ့ကိုတိုက်ခိုက်ဖို့အတွက်သဘောထားမပြင်းထန်တဲ့စီးရီးယားသဘုံတွေကိုလေ့ကျင့်သင်တန်းပေးဖို့အမေရိကန်ပြည်ထောင်စုကတပ်သား400ကျော်ချထားဖို့ပြင်ဆင်နေပါတယ်လေ့ကျင့်သင်တန်းပေးရေးကတော့လာမယ့် March လလောက်မှာစဖို့မှန်းထားတာပါအမေရိကန်တို့ရဲ့လေ့ကျင့်သင်တန်းပေးရေးလုပ်မဲ့အစီအစဉ်ကိုတူရကီကာတာနဲ့ဆော်ဒီအာရေဗီယာနိုင်ငံတို့ကလည်းသဘောတူတယ်လို့ Defense One Internet စာမျက်နှာမှာဖော်ပြထားပါတယ်။လေ့ကျင့်သင်တန်းပေးရေးအစီအစဉ်အတွက်ဘဲကတပ်သားတွေကိုရယူမယ်ဆိုတာကိုတော့အမေရိကန်တို့မပြောသေးပါဘူး။အခုလေ့ကျင့်ရေးအစီအစဉ်ကတော့စီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် ISD ကိုအမေရိကန်တို့လေးချောင်းကတိုက်ခိုက်ပြီးဒေသခံတပ်သားတွေမြေပြင်တပ်ဖြစ်ဆီးလို့ရေးဆိုတဲ့အမေရိကန်သမ္မတဘရက်အိုဘားမားရဲ့နှစ်ရှည်အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါရဲ့ရှင်။
အီရန်နျူကလ িয়ার ရေးဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာအီရန်စစ်စစ်ညီနိုင်ရေးမှူးဂျာဗတ်ရှာရီဖ်နဲ့ပြင်သစ်နိုင်ငံမှာဒီကနေ့တွေ့မယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်တေဆုံသွားသူတွေကိုလေးစားမှုပြသတဲ့အနေနဲ့ပြင်သစ်နိုင်ငံမှာဝန်ကြီးကယ်ရီရောက်နေတာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေးပါတဲ့ဆွေးနွေးမှုတွေပြုလုပ်ဖို့အတွက်ဝန်ကြီးကယ်ရီဟာအီရန်စစ်စစ်ညီနိုင်ရေးမှူးဂျာဗတ်ရှာရီဖ်နဲ့အခုသတင်းပတ်အစောပိုင်းတို့ကဂျနီဗာမြို့မှာတွေ့ဆုံခဲ့ပြီးဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ရနိုင်မှုသတ်မှတ်ထားတဲ့ဇူလိုင်လ10ရက်နေ့မတိုင်ခင်သဘောတူညီမှုရနိုင်အောင်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့တွေ့ဆုံဆွေးနွေးနေကြတာပါနိုဝင်ဘာလအတွင်းပြုလုပ်ခဲ့တဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတစ်စုံတစ်ရာမရခဲ့တဲ့အတွက်ဇူလိုင်လ10ရက်နေ့အထိသက်တမ်းတိုးလိုက်တာလည်းဖြစ်ပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ဟာဝါရှင်တန်မြို့တော်မှာဒီကနေ့ဒုတိယနေ့အဖြစ်တွေ့ဆုံဆွေးနွေးနေကြပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာအကြမ်းဖက်မှုအီဘိုလာရေးယူကရိန်းနိုင်ငံအပေါ်ရုရှားတို့ရဲ့လှုပ်ရက်နဲ့စိုက်ဘာလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ဆွေးနွေးကြမှာလို့အင်ဗျူရောအရာရှိတို့ကပြောပါတယ်။ဒါအပြင်ဒီနှစ်နှောင်းပိုင်းမှာစိုက်ဘာစစ်ဆင်ရေးပူးရဲလှုပ်ဆောင်မဲ့အစီအစဉ်ကိုလည်းနှစ်နိုင်ငံခေါင်းဆောင်တို့ကြီးညာမယ်လို့ခန့်မှန်းရပါတယ်။Google နဲ့ Facebook တို့လိုအမေရိကန်နည်းပညာကုမ္ပဏီကြီးတွေကနေသူတို့ရဲ့ဆက်သွယ်ရေးအချက်အလက်တွေကိုအစိုးရတွေဝင်ရောက်ကြီးစုခွင့်ပေးဖို့အတွက်ကိုလည်းအမေရိကန်သမ္မတအိုဘားမားကဖိအားပေးဖို့တောင်းဆိုမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့မနေ့ကြာသပတေးနေ့ညကလည်းသမ္မတအင်ဗျူရောမှာအလုပ်သဘောညစာစာပွဲတစ်ခုကျင်းပခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးတို့ဟာအစ္စလာမ်ရဲ့အစွန်းရောက်တွေကိုတွန့်လှန်ရေးအတွက်တစိတ်တဝန်းနဲ့ရှိတဲ့အကြောင်းတနိဌန်ချမှတ်ထားတဲ့အကြောင်းဒီတစ်ပတ်ထုတ်ဝေတဲ့ Times of London သတင်းစာကြီးမှာလည်းအေဒီတာအာဘော်ကိုပူရဲရေးသားခဲ့ကြပါရဲ့ရှင်
ဖိလစ်ပိုင်နိုင်ငံမှာဆယ်စုတည်နေတဲ့ချီဒုက္ခပေးနေတဲ့အကျင့်ပြစ်ချဆမှုတွေကျေကျေပြန့်ပြန့်ဖြစ်နေတာကိုလက်မခံဖို့ပေါ်ရမင်းကြီးဖရန်စစ်စ်ကဖိလစ်ပိုင်ခေါင်းဆောင်တွေကိုတိုက်တွန်းလိုက်သလိုပြည်သူတွေကိုဒုက္ခရောက်စေတဲ့အကြီးတန်းတဲ့လူမှုရေးဆိုင်ရာမတရားမှုတွေနဲ့ဆင်းရဲနှောင့်ပမှုတွေဆုံးသတ်အောင်ဆောင်ရွက်ဖို့ပြောကြားလိုက်ပါတယ်။အာရှမှာရိုမန်ကက်သလစ်ဘာသာဝင်အများဆုံးနေထိုင်ရာဖိလစ်ပိုင်နိုင်ငံကို9ရက်ကြာခီးစဉ်ရောက်ရှိနေခြင်းခီးစဉ်ပထမနေ့မှာပဲဖိလစ်ပိုင်သမ္မတဗနီနိုအကွီနိုဖိလစ်ပိုင်ဆိုရအရာရှိတွေနဲ့တွေ့ဆုံချိန်မှာပိုဟမ်မင်းကြီးကဒီအကြောင်းတွေကိုတိုက်တွန်းပြောကြားခဲ့သလိုလူမှုစုဝေးမှုအတွင်းမှာလည်းအခုလိုတိုက်တွန်းပြောကြားသွားခဲ့တာဖြစ်ပါတယ်။ပိုဟမ်မင်းကြီးရဲ့အခုခီးစဉ်အတွင်းမင်းဒါမျိုးတော်မှာတင်းငွေနေကျင်းပမဲ့လူမှုစုဝေးဆူတောင်းပွဲကတော့သူခီးစဉ်ကိုအထင်ရှားဆုံးဖြစ်စေမှာပါ။ဒီပွဲကိုလူပေါင်း6တန်းလောက်တက်ရောက်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်။တရုတ်ဆိုရကအကျင့်ပြချဆမှုကိုအောက်ခြေတင်လိုက်လံတက်ဖြစ်နေတာမှာထောက်လိုက်အေဂျင်စီဒုတိယအကြီးအကဲကိုလည်းဒုတိယဆုံးစစ်ဆေးမှုတွေပြုလုပ်နေကြအောင်အစိုးရအရာရှိတွေကပြောပါတယ်ပြင်းထန်တဲ့စီကံဖောက်ဖျက်မှုနဲ့ဥပဒေချိုးဖောက်မှုတွေကြောင့်ထောက်လိုင်းအေဂျင်စီအကြီးအကဲပေါ် Community Party ရဲ့အကျင့်ဖြစ်ချဆမှုတိုက်ဖြတ်ရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ
်တောက်ချာနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါရှင် VOA ကနေတောက်ချာနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်သောတာရှင်များရှင်ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့ဒီကနေ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်အတွင်းနှစ်ဖက်လူနည်းစုအကြောင်းမှာရန်လုံမှုတွေရလုံမှုတွေရှိနေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့နဲ့တွေ့ဆုံချိန်မှာသူမကိုပြောဆိုခဲ့တယ်လို့ဆိုပါရယ်ရခိုင်ပြည်နယ်ရဲ့ရှေ့ဆက်သွားရမယ့်လုပ်ငန်းစီစဉ်မှာနိုင်ငံတကာလူအခွင့်အရေးစံနှုန်းတွေနဲ့ကန့်ညမှုရှိတယ်လို့လည်းထောက်ပြခဲ့ပါရယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပ
ါမစ္စရန်အီလီရဲ့ဇယက်မြောက်နောက်ဆုံးနေ့မြန်မာနိုင်ငံခီးစဉ်အတွင်းမှာသတင်းမီဒီယာတွေကိုတွေ့ဆုံပြီးတော့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါသူသတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အဓိကထားပြောဆိုသွားတာကိုတွေ့ရပါရယ်ရခိုင်ပြည်နယ်ပြည်ထနာဟာနိုင်ငံတကာအတွက်ပါရှုပ်ထွေးဖြစ်နိုင်ပြီးတော့ကုလအဖွဲ့ဝင်နိုင်ငံအားလုံးနဲ့ပါသက်ဆိုင်တယ်လို့ဒီကိစ္စပေါ်အခြေတည်ပြီးတော့အသက်ဆုံးရှုံးမှုတွေထိပါကြုံတွေ့နေရတယ်လို့မစ္စရန်ဟီလီကပြောပါတယ
်ဒီနယ်ဝန်ကြီးချုပ်ကအတိုင်းဝိုင်းနှစ်ခုအကြားရန်လိုနေသေးတဲ့အခြေအနေရှိနေသေးပဲလို့အတည်ပြုတယ်လို့ရမ်းမီရပ်ဖားတွေနဲ့ကျမဆွေးနွေးခဲ့တော့ကလေဒီအတိုင်းပဲအတည်ပြုကြတာပါပဲဒါဟာလက်ခံနိုင်စရာကောင်းတဲ့အခြေအနေလို့ကျမသဘောမထားပါဘူးရှင်IDB ဒုက္ခသည်စခန်းတွေထိန်းသိမ်းထားတဲ့အခြေအနေသူတို့ရဲ့အခွင့်အရေးတွေကိုကန့်သတ်ချုပ်ချယ်တာတွေလိုအပ်တဲ့ဝန်ဆောင်မှုတွေကိုလက်လန်းမမီအောင်ကန့်သတ်ထားတာတွေကိုမဖြစ်မနေချက်ချင်းကင်တွေပြဖို့လိုပါတယ်။ကျမဒီလိုမရောက်ခင်အထိနိုင်ငံတကာ NGO တွေဒုက္ခသည်စခန်းတွေစီကိုတပတ်ကိုတစ်ချိန်မဲတွားခွင့်ပြုခဲ့ရာကနေအခု၃ချိန်ခွင့်ပြုလိုက်ပြီလို့သိရပါတယ်။ဒါပေမဲ့ဒါဟာလုံလောက်တဲ့အခြေအနေရောက်ဖို့အများကြီးလိုနေပါသေးတယ်ရှင်
။ရခိုင်ပြည်နယ်အတွက်အဖြေရှာဖို့ဆိုရင်နိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေကိုဗဟိုပြုဖြည့်ရှင်းရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တိုင်းဝိုင်းတစ်ခုလုံးကိုတင်းကျုံတံပေးတဲ့ဒီနေ့အဖြစ်ရှာလို့မရသလိုရိုဟင်ဂျာတွေရဲ့အခွင့်အရေးကိုကန့်သတ်တဲ့လက်တလောအခြေအနေကိုဆက်လုပ်သွားမယ်ဆိုရင်တင်းမာမှုတွေဒေါသတွေပိုတိုးလာဖို့ရှိတယ်လို့ပြောပါတယ်
The issues in the Rakhine State also have international. The Rakhine ရဲ့ပြည်ထနာဟာနိုင်ငံတကာအတွက်ပါအရှုပ်ထွေးတွေဖြစ်လာနိုင်ပြီးတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးနဲ့ပါသက်ဆိုင်နေပါတယ်။အထူးသဖြင့်လူ့အခွင့်အရေးချိုးဖောက်ခံနေရတာတွေကြောင့်လူမှောင်ကိုတာတွေလူကုန်ကူတာတွေဖြစ်အောင်တွန်းအားပေးနေတယ်လို့ခိုလုံခွင့်တောင်းတဲ့သူတွေလည်းအများအပြားကိုမွေးထုတ်ပေးနေတာဖြစ်ပါတယ်။ဒီအကြောင်းအရာတွေကနေဒုက္ခတွေရောက်ကြရတယ်လို့အသက်ဆုံးရှုံးတာတွေနဲ့လည်းမကြာခဏရင်ဆိုင်နေကြရတာပါရှင်။
ပြည်ရင်းပြည်ပလူခွင့်ရလှူရှားသူတွေကစောင့်ကြည့်နေတဲ့မျိုးစောင်းဥပဒေ၄မျိုးနဲ့ပတ်သက်ပြီးတော့လေသူ့တည်နှံရှင်းလင်းပွဲအတွင်းမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ
်ဒီဥပဒေကြမ်း၄ခုနဲ့ပတ်သက်လို့တရားမျှတမှုရှိအောင်ဆောင်ရွက်ချက်တချို့ကိုသူတို့ကရှင်းပြကြပြီးတော့ဒီမူကြမ်းကိုနိုင်ငံတကာလူခွင့်ရစံနှုန်းတွေနဲ့အညီရေးဆွဲပါမယ်လို့လည်းအာမခံကြတယ်လေဘာသာကုပြုံးရေးဆိုင်ရာဥပဒေကြမ်းမှာအထူးသဖြင့်အမျိုးသမီးတွေရဲ့ကျန်းမာရေးတာယာဝါပြောရေးအမျိုးသမီးအခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက်မှတ်ပုံတင်တာမျိုးလိုအပ်တယ်လို့လည်းသူတို့ကရှင်းပြပါတယ်ဒါပေမဲ့ဘလို့ပဲပြောပြောဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့အပြန်အလှန်နားလည်သီးခံမှုနဲ့အားလုံးသဟဇာတအတူတကွရှင်တွဲနေထိုင်နိုင်ကြဖို့အတွက်ဒီဥပဒေကြမ်းတွေကိုအသေးချာလေ့လာသုံးသပ်ဆေးကျင်းပါတယ်ဆိုတဲ့ကျမရဲ့စိုးရိမ်မခင်ဖြစ်ရတာတွေကိုပြောပြနိုင်ခဲ့ပါတယ်ရှင်
မြန်မာနိုင်ငံအနေနဲ့လူခွင့်ရလိုက်နာမှုပိုင်းမှာလိုအပ်ချက်တွေရှိနေသေးတာကိုတွေ့ရတယ်လို့လည်းမစ္စရန်ဟီလီကပြောပါတယ်။တမရပြောခွင့်ရှိသူဦးရထွတ်ကကုလသမဂ္ဂလူခွင့်ရထူးကိုယ်စားလှယ်တန်အရာရှိနေတဲ့လူခွင့်ရအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကရရှိသွားတဲ့သတင်းချက်လက်တွေကိုလွတ်လပ်တဲ့တတိယအဖွဲ့အစည်းတစ်ခုခုနဲ့ပြန်လည်စီစစ်ဖို့ပြောဆိုခဲ့တဲ့ပုံမှာကုလလူခွင့်ရထူးကိုယ်စားလှယ်အနေနဲ့ဆောင်ရွက်ဖို့ရှိပါသလားလို့ VOA ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာမေးမြန်းခဲ့ပါတယ်။မစ္စရန်ဟီလီကတော့သူ့အနေနဲ့ရရှိသမျှသတင်းချက်လက်တွေကိုတရားစီစစ်ပြီးမှပဲလက်ခံတယ်လို့ပြန်လည်ဖြေဆိုခဲ့ပါတယ်။မစ္စရန်ဟီလီအနေနဲ့သူ့ရဲ့ဒုတိယကြိမ်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံရေးကျင်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမအရေးလေးလာအခက်ပြတ်တချို့ပါဝင် မီဒီယာလောကတွေကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။နေပြည်တော်မှာသွေးကြနေထိုင်ပြီးတော့လည်းအစိုးရထိပ်ပန်းအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတည်တံ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရဲ့အခြေအနေတွေကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းလေ့လာခဲ့ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့အေဘီလာထဲမှာကျင်းပမယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအစိုးရကတင်သွင်းမှုရှိပါတယ်ခင်ဗျာ
ဒီကနေ့မှာပဲမစ်ဆန်ဟီလီဟာဆန္ဒပြပွဲတရက်နဲ့လည်းရင်ဆိုင်ခဲ့ရပါတယ်အရှင်ဝိရစ်သူဦးဆောင်တဲ့လူအုပ်ကြီးကလက်တီးလက်မောင်းတမ်းမီရောကံကွက်ဆန္ဒပြခဲ့ကြတာပါသူတို့ဟာအစ္စလာမ်စံချင်ရေးလုံဆော်တဲ့ရှာအင်ကြီးတို့ကိုဝတ်ဆင်ထားကြပြီးဘင်္ဂလားဒေ့ရှ်ကတရားမဝင်ခိုးဝင်လာတဲ့သူတွေအတွက်နာမည်တူတွေတုံးတာကိုအလိုမရှိဆိုတဲ့စာရတွေကိုလည်းကင်ဆောင်ထားကြပါတယ်လူလိန်လူညာတွေကိုမောင်းထုတ်ပြေးဆိုပြီးအဟိခဲ့ကြတယ်လို့လည်းရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်ရှင်VOA ကနေတောက်ကြတဲ့ညဖက်တဲ့တွေကိုဆက်လက်တင်ပြပေးနေပါရယ်သောတာရှင်များရှင်ဒီနှစ်တွင်ကျင်းပဖို့ရှိတဲ့2015ရွေးကောက်ပွဲအတွင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့နိုင်ငံတကာစံနှုန်းနဲ့အညီဒီမိုကရေစီစနစ်ကျတဲ့ရွေးကောက်ပွဲဖြစ်မြောက်အောင်တရားနည်းလမ်းကျဆောင်ရွက်ဖို့နိုင်ငံရေးအင်အားစုတွေကတောင်းဆိုလိုက်ပါရယ်ရွေးကောက်ပွဲအောင်နိုင်ရင်နိုင်ငံရေးပါတီတွေဖွဲ့စည်းပုံဥပဒေနဲ့အညီမဲဆွယ်စည်းရုံးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတိပေးချက်ထုတ်ပြန်ချိန်ခုလိုတုံ့ပြန်ပြောဆိုကြတာပါအခြေအနေသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးပါမယ်
2015ခုနှစ်အတွင်းလာမယ့်အောက်တိုဘာလကုန်နိုဝင်ဘာလဇန်မှာကျင်းပဖို့ရှိတဲ့2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေအနေနဲ့မိမိတို့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးကြတဲ့အခါမှာဥပဒေနဲ့အညီစည်းရုံးလှုပ်ရှားကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတိပေးလိုက်တာပါအများယုံကြည်လက်ခံနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ပါတီစုံအထွေထွေရွေးကောက်ပွဲတရက်ကျင်းပနိုင်ရေးရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေဟာပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့လည်းမြန်မာဒီမိုကရေစီအင်အားစုတွေကပြောပါတယ်2015ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အပြောင်းအလဲမှာအထူးအရေးကြီးပြီးတော့အတိမ်းဆောင်မခံတဲ့အတွက်နိုင်ငံတကာစံနှုန်းနဲ့ရွေးကောက်ပွဲဖြစ်မြောက်အောင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဆောင်ရွက်သင့်တယ်လို့စီးလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကဦးဆိုင်ညွန့်လွင်ကအကြံပြုပါတယ
်ဒီရွေးကောက်ပွဲကတော့အရေးကြီးတယ်တရားမျှတမှုရှိဖို့လိုတယ်အမီးရလက်ရသိဖို့လိုတယ်နောက်တစ်ခါတော့ဆောက်ကြည့်နေတယ်ဆိုတော့ကျွန်တော်တို့ညီလာကဒီပွဲကအတိမ်းဆောင်မခံဘူးအဲ့ဒီလိုဖြစ်အောင်မလုပ်သင့်ဘူးရနော်
ရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးလှုပ်ရှားခွင့်ဆိုင်ရာဥပဒေနဲ့အညီစည်းရုံးလှုပ်ရှားကြဖို့နောက်လွှတ်တော်ကိုယ်စားလှယ်လောင်းနေနိုင်ငံတွင်းလွတ်လပ်စွာစည်းရုံးခွင့်စုဝေးဟောပြောခွင့်စီတန်းလှည့်လည်ခွင့်မဲဆန္ဒနဲ့သတ်မှတ်ခြင်းတွေကိုတက်ဆိုင်ရာကော်မရှင်အဖွဲ့ကိုကြိုတင်ခွင့်ပြုချက်တောင်းခံကြဖို့နဲ့နိုင်ငံတော်ကိုအကြီးညိုပြက်စေမဲ့ဟောပြောစည်းရုံးမှုနောက်လူမျိုးဘာသာနဲ့လူအများကိုထိခိုက်နစ်နာစေမဲ့အတုံးနှုံးတွေရှောင်ကျဉ်ရန်စားတဲ့လိုက်နာရန်အချက်တွေကိုထုတ်ပြန်ထားတာဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်လောင်းကိုကန့်ကွက်လွှာပေးဖို့ပြီးတိုင်ကြားနိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲတွေရဲ့နမူနာအတွေ့အကြုံတွေကိုယူပြီးတော့ဒီ2015ခုနှစ်ရွေးကောက်ပွဲမှာရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုအမှားအယွင်းမရှိအောင်ဆောင်ရွက်သင့်ပါတယ်လို့ဝါရင်နိုင်ငံရေးသမားကြီးဦးတူဝေကရွေးကောက်ပွဲကော်မရှင်ကိုအကြံပြုပါတယ
်ဟိုကော်မရှင်နဲ့နိုင်ငံရေးပါတီတွေနဲ့တွေ့တဲ့အချိန်မှာတော့ဒါရွေးကောက်ပွဲကော်မရှင်ကဒီလာမဲ့ရွေးကောက်ပွဲတွေမှာအရင်တော့မှားခဲ့တာတွေရှိတယ်အခုလို့ရှိရင်အဲ့ဒီမှားတွေကိုလူပြင်ပြီးစနစ်တကျပဲနေနားနေပေးထားပြီးပြီအဲ့တော့အရင်တော့မှားလို့ဟိုမဖြစ်ရစေရပါဘူးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရပါမယ်ဆိုပြီးတော့သူအာမခံတာလည်းရှိတယ်လေရွေးကောက်ပွဲတရားမျှတအောင်ဆိုပြီးတော့အတူတူကလုပ်ကြနေတာရှိတယ်လေနော်စောင့်ကြည့်ဖွဲ့တွေလည်းရှိတယ်ဟိုရမငွေတွေလည်းပေးတယ်အတန်တန်တွေလည်းပေးတယ်ဆိုတော့အဲ့ဒီချက်တွေကိုထောက်ထားလို့ရှိရင်တော့လာမယ့်ရွေးကောက်ပွဲမှာပို့ပြီးတော့တရားမျှတလွတ်လပ်ပြီလို့ယူဆရတာပေါ့ဗျာ
2015ရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီတွေလိုက်နာရမယ့်စီကတ်တွေကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တယ်လို့ပဲရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံချိန်မှာလည်းနိုင်ငံရေးပါတီတွေဘက်က2015ရွေးကောက်ပွဲအတွင်းပြင်ဆင်ထည့်သွင်းတဲ့အချက်တွေကိုတင်ပြဆွေးနွေးခဲ့ပါတယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးနေမင်းကျော်ကပြောပါတယ
်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တို့အရင်ဟိုတင်ပြထားတယ်ကျွန်တော်တို့ပြည်မြောက်2014ညီကြဲမူကျန်းတို့ဘာလို့ဆက်လို့ချင်းပေါ့လေပြီးလို့ရှိရင်လည်းကျွန်တော်တို့ဒီလက်ရှိရွေးကောက်ပွဲဥပဒေနဲ့ပတ်သက်တဲ့ဟာတွေကနိုင်ငံရေးပါတီမှာပြည်ဥပဒေပြန်ကျေစနေတာပေါ့ဆက်လို့ချင်းပေါ့ဟိုရှိပါတယ်ရှိတဲ့ချိန်မှာကျွန်တော်တို့ကတော့ဒီ semester COE နဲ့ပတ်သက်ပြီးတော့ဟိုဒီကော်မရှင်ရဲ့မူကျန်းမှာရေပောင်း30ပဲပေးထားပါတယ်အဲ့တော့ကျွန်တော်တို့ကရေပောင်း60ဘောတော့ပေးစင်ပါတယ်ဆိုတော့ဒီလာမယ့်2015ဒီရွေးကောက်ပွဲမှာတော့ရေပောင်း60ပေးမယ်လို့တော့ကော်မရှင်ဥက္ကဋ္ဌကြီးကပြောထားပါတယ်အချင်းစုရွေးကောက်ပွဲကော်မရှင်ပေါ့လေပြည်သူ့ရဲ့အဖွဲ့တွေအနေနဲ့တော့သူတို့ထုတ်ပြန်ထားတဲ့ဥပဒေနဲ့အညီပဲကျွန်တော်ဆောင်ရွက်တာမျိုးကိုကျွန်တော်တို့အကျိုးဆိုပါတယ်လေးစားပါတယ်အဲ့လိုကိုရှိစေချင်ပါတယ်ခင်ဗျာ
ဗလိုက်မှုကင်းပြီးတော့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့ဥပဒေနဲ့အညီဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနိုင်ငံရေးပါတီတွေနဲ့တွေ့ဆုံချိန်မှာလည်းပြောဆိုခဲ့ပါတယ်ရှင်
တော်ရရှိနေခဲ့ မြန်မာနိုင်ငံရဲ့နိုင်ငံရေးထိပ်ပြီးဆွေးနွေးခဲ့ဟာတွစ်ဆုံပြီးလိုက်တိုင်းသဘောတူညီမှုပေါ်ထွက်မလာပဲမကျေနပ်မှုတွေသာပုံမူပေါ်ထွက်လာနေပါတယ်ဒီတွစ်ဆုံမှုတွေကိုတိုင်းပြည်အတွက်အမှန်တကယ်အကျိုးရှိတဲ့အပြုသဘောဆောင်တဲ့ရလဒ်တွေပေါ်ထွက်လာအောင်ဘယ်လိုပြုလုပ်ကြမလဲဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။တရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်တော်တာရှင်များရှင်တိုင်းနယ်ပြည်နယ်အတီးတီကအလွားပေါင်းစုံပါဝင်တဲ့တက်ကြွလှုပ်ရှားသူတွေနဲ့ပြည်သူတွေထောင်ကနားလောက်စုဝေးပြီးဒေသဆိုင်ရာလူထုစည်းဝေးပွဲကိုမန္တလေးမြို့မှာခွင့်ပြုမိတ်မတောင်းမဲပြုလုပ်ခဲ့ပါရယ်ဒီပွဲကိုဒေသဆိုင်ရာလူထုစည်းဝေးဖြစ်မြောက်ရေးကော်မတီမန္တလေးကဦးဆောင်ကျင်းပတာပါဒီစည်းဝေးအတွင်းအရတာအစိုးရရဲ့လင်းနစ်တာကာလအတွင်းပြည်သူတွေရဲ့အခက်အခဲတွေနှစ်နာမှုတွေလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုတုံ့သက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါရယ်အသေးစိတ်ကိုတော့မအေးအေးမာကသတင်းပေးပို့ထားပါရယ်
မန္တလေးမြို့မှာကျင်းပခဲ့တဲ့လူမှုအစည်းအဝေးကြီးဟာနိုင်ငံရဲ့တက်ကြွလှုပ်ရှားသူတွေအပါအဝင် AR တိုင်း၊စကိုင်းတိုင်း၊မန္တလေးတိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်းနဲ့တခြားနယ်မြို့အသီးသီးကလယ်သမားအလို့သမား၊ကျောင်းသားရဟန်းသံဃာတွေ၊လက်မတော်ဒေသကတောင်သူတွေတက်ရောက်ပါဝင်ခဲ့ကြတာပါအထက်ကတော့အယက်သားအစိုးရလက်ထက်မှာကြုံတွေ့နေရတဲ့လူမှုအခက်အခဲတွေကိုဆွေးနွေးခဲ့ကြကြောင်းဦးဆောင်ကျင်းပသူတဦးဖြစ်တဲ့လယ်သမားရေးနဲ့အလုပ်သမားရေးလှုပ်ရှားသူကိုသိမ့်အောင်မြင့်ကဆိုပါတယ
်။ဒီလိုလောက်ချင်းရဲ့အကြောင်းအရတော့ဒီအစိုးရရဲ့လေးနှစ်ကျော်ကာလပြည်ပြင်ပြောင်းလဲရေးတွေဟာဘယ်နေရာဖြစ်နေလဲဆိုတာတော့မသိဘူးပေါ့နော်။အဲ့တော့အထီးရောက်တယ်အထီးရောက်တယ်ဆိုတဲ့အရာတွေလည်းကျွန်တော်အားလုံးအပြန်အလှန်ပြန်လည်ဆွေးနွေးဆုံးဖြတ်ကြတာပါခင်ဗျာ။လက်ကောင်ဒေတာမှာတောင်းရနေတဲ့စီမံကိန်းတွေပေါ့နော်။ချက်သိမ်းမှုပြည်ပြည်ကိစ္စတွေဒီအကြမ်းဖက်ကန်နေရတဲ့ကိစ္စတွေပေါ့ပါနော်။တရားမျှတာကိုင်းတဲ့ချေရှင်းပြဖို့အချက်တွေသူတို့ဒေတာအခက်အခဲတွေအများကြီးတင်ပြကြပါတယ်။ချားသောဒေတာတက်လာတဲ့တောင်သူလယ်သမားတွေအားလည်းသူတို့ရဲ့ဆုံးရှုံးနစ်နာမှုတွေကိုအားလုံးအသီးသီးတင်ပြကြပါတယ်။အဲ့ဒီလိုပဲကျောင်းသားတွေအားလည်းယနေ့အမျိုးသားပညာရေးရဲ့ကိစ္စတွေကိုလည်းသူတို့ဆွေးနွေးတင်ပြတယ်။ပြီးတော့အလုပ်သမားတွေအားလည်းလက်ရှိဒုက္ခလတာမတည်လည်မှုတွေသမားဥပဒေမမျှတမှုတွေအများကြီးပဲဒေတာသီးသီးအားလုံးတက်ရောက်လာတဲ့ဆွေးနွေးတင်ပြကြပါတယ်ခင်ဗျာ
။မန္တလေးမြို့မဟာမျက်မှုနှစ်ဘုရားကြီးအလဲတိုက်ကနေစုရက်လုပ်ပြီးလူမှုအစည်းအဝေးပွဲတွားလုပ်မဲ့နေရာကိုတွားရမှာတော့အဲ့ဒီဝင်းကိုပိတ်ဆို့ပြီးအနာပိုင်းတွေကဟန့်တားဖို့ကြိုးစားခဲ့ကြောင်းဆက်ပြောပြပါရယ
်။တရားရည်လေတိုက်ကနေကျွန်တော်စတင်ထွက်ခွာတဲ့အစည်းအဝေးကျင်းပမယ်ပေါ့နော်။နေရာဖြစ်တယ်ကျွန်တော်မဟာမျက်မှုကြီးဖရာကြီးဒီ55တာကွင်းကိုကျွန်တော်သွားတဲ့အခါမှာပေါ့နော်။အဲကျွန်တော်ရောက်ကန်ဒီအချိန်မှာအဲကွင်းကိုဖိတ်ထားတယ်ဆိုတဲ့ဒီအနောက်ရှက်မျိုးလေးတော့ရှိပါတယ်။အဲဒီမှာလာပြီးရှင်လောင်းလဲတဲ့ကားတွေနဲ့အာတတာလုံးနေတဲ့သူတွေရှိတယ်ပေါ့။အဲလူတွေအဲထဲမှာဖိတ်နေတဲ့အနေသားတွေတော့ကျွန်တော်အားလုံးမြင်တွေ့ခဲ့ရပါတယ်။အဲတော့ကျွန်တော်ဒီထဲမှာအစည်းအဝေးကျင်းပလို့မရအောင်သူတို့ဘက်ကအနာပိုင်ဘက်ကပေါ့။နောက်ရှက်ပြီးခဲ့တာဒီလေ။ဒါဒီနေ့တော့ကျွန်တော်ကြည့်ရပါတယ်ကျွန်တော်တို့ကအိုက်ကွင်းကိုကျွန်တော်တို့ကပြန်ပြောရင်အိုက်ကွင်းမှာလုံးလုံးမြန်မြန်သိတယ်ကျွန်တော်တတိယပလန်ဖြစ်တဲ့အဲဥပွားဖျားကွင်းကိုကျွန်တော်ပြန်လှည့်လာတာပါခင်ဗျာ
ဒီအစည်းအဝေးကိုခွင့်ပြုမိတ်တောင်းခံပြီးလုပ်တာမဟုတ်တဲ့အတွက်လာရောက်မေးမြန်းမှုတွေရှိတယ်လို့ဆိုပါတယ်အနာပိုင်တွေကအစည်းအဝေးကျင်းပရနေရာကိုလာရောက်မှတ်တမ်းယူတာတွေရှိခဲ့ပြီးလူမှုအစည်းအဝေးကတော့ညနေပိုင်းလောက်မှပြီးဆုံးသွားခဲ့တယ်လို့ဆိုပါတယ်ညနေပိုင်းမှာတော့ဒေသဆိုင်ရာလူမှုအစည်းအဝေးဖြစ်မြောက်ရေးကော်မတီဝင်တွေကိုသက်ဆိုင်ရာရဲစခန်းကရဲမှုကဆွေးနွေးဖို့အကြောင်းပြချက်နဲ့ဆက်သွယ်ပြီးရဲစခန်းကိုလာခဲ့ဖို့အတွက်ခေါ်နေကြောင်းကိုလည်းကော်မတီဝင်တချို့ကဆိုပါတယ်ဒေသဆိုင်ရာအစည်းအဝေးကနေလယ်သမားတွေတောင်းဆိုချက်ဖြစ်တဲ့လယ်သမားတွေကိုဖမ်းဆီးခြင်းတရားစွဲဆိုခြင်းတွေကိုရပ်ဆိုင်းဖို့နဲ့လက်ဘရောင်းတောင်ကကျင်းဒီစီမံကိန်းဖျက်သိမ်းပေးဖို့အပါအဝင်တောင်သူတို့ဦးတည်ဆုံမှုဟာအစိုးရမှတာဝန်ရှိတဲ့အကြောင်းနဲ့တာဝန်ယူပေးဖို့တောင်းဆိုထားပါတယ်။အလုသမားတွေဘက်ကတောင်းဆိုချက်တွေမှာတော့ဥပဒေနဲ့အညီခံစား권တွေပေးဖို့အပါအဝင်တင့်တင့်နဲ့လကနှုံသားတွေတိုးပေးဖို့အလောက်ကန်ရရှိအောင်ဆောင်ရွက်ပေးဖို့တွေပါဝင်ပါတယ်။ကျောင်းသားတွေကတော့ဒီမိုကရေစီပညာရေးကိုဖော်ဆောင်ပေးဖို့နဲ့အစိုးရနဲ့လွှတ်တော်ကသူတို့ကိုတရားဝင်တွေ့ဆုံဖို့တောင်းဆိုပါတယ်။ရွှေဘဝရောင်တန်ဃာတွေကတော့မြန်မာပြည်ထဲမှာဖြစ်နေတဲ့လူမျိုးရေးဘာသာရေးအထူးကယုံတွေဖြစ်စေနိုင်တဲ့ကောလာဟလတွေကိုပြည်သူတွေသတိရှိကြဖို့နဲ့စိတ်ကောင်းစေတနာကိုအခြေခံတဲ့တွေ့ဆုံဆွေးနွေးမှုကိုအစိုးရကလှုံ့ဆော်ပေးဖို့အတွက်တောင်းဆိုထားပါတယ်။အရသာအစိုးရလက်ထက်မှာတော့ဒီလိုနိုင်ငံရဲ့တက်တနာတွေကိုနေပယ်အသီးသီးကလူမှုတွေကိုယ်တိုင်ဆွေးနွေးဖလှယ်ကြတာပထမဦးဆုံးအကြိမ်ဖြစ်ပါတယ်ရှင်
မအေးအေးမှပါရှင်ဆက်လက်ပြီးပြည်တွင်သတင်းသဘောနောက်ဆုံးတင်ပြပေးပါဦးမယ်။သာသနာညွန်းနှွမ်းစေမှုနဲ့ဖန်စီတရားဆွဲဆိုခံထားရတဲ့စာရေးဆရာထင်လင်းဦးရဲ့အမှုကိုမနေ့ကတရလူပြတက်တဲရီကြားနာခဲ့ပြီးနောက်တစ်ပတ်ရုံးချိန်မှာဆွဲချက်တင်တင်မတင်တင်တရားရုံးကဆုံးဖြတ်တော်မှာဖြစ်ပါရယ်။ချောင်းဦးမြို့နယ်တန်ငါထုကပတ္တနိတ်ကုန်စင်နာကန်ဆောင်ခံထားတာကိုတော့စာရေးဆရာထင်လင်းဦးကဝန်ချတောင်းပန်လိုက်ပါရယ်။အသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ပါရှင်။ဆိုင်ဆရာထင်းလင်းဦးကိုသာသနာညှို့နှွမ်းစေမှုပုံမှန်နဲ့ချောင်းမြို့နယ်တရားရုံးမှာမနေ့က5ချိန်မြောက်ရုံးထုတ်စစ်ဆေးပါတယ်။တရားလိုပြသက်တင်နှစ်ဦးရဲ့ထွက်ဆိုချက်တွေကိုကြားနာခဲ့တာပါ။ဒီနောက်မှာတော့ဆိုင်ဆရာထင်းလင်းဦးရဲ့အာမခံလျှောက်ထားချက်ကိုတော့တရားရုံးက5ချိန်မြောက်ပယ်ချခဲ့ပါတယ်။ဒါကြောင့်အချုပ်နယ်ပဲချောင်းမြို့နယ်ရဲစခန်းဓမ္မရုံးမှာချောင်းမြို့နယ်တန်ခမဟာနာယကအဖွဲ့ကိုဟောပြောချက်တွေနဲ့ပတ်သက်ပြီးတော့ဝန်ချတောင်းပန်ခဲ့ရတယ်လို့ဦးထင်းလင်းဦးရဲ့ရှင်နေကြီးဦးသိန်းတန်းဦးကပြောပါတယ်
။ဟုတ်ကဲ့ဗျာဟိုကျွန်တော်တို့ဒါဝီနီးကတပိတ်ကန်ဆောင်တယ်ဆိုတာပတ္တနီကုသနာပေါ့နော်အဲ့ဒါကမ္ဘာဝါဟိုတည်းသီးရစီစဉ်ရတာလှန်တော်လည်းသူတို့တပိတ်လှန်တဲ့အခမ်းအနားလုပ်ရမှာပေါ့နော်ဒါကကိုကသူကစပြီးတော့လက်ခံလိုက်ပြီပေါ့နော်ကျွန်တော်တို့အဲ့ဒါလုပ်လိုက်ပါပြီလုပ်လိုက်တော့ပြီးတော့သူတန်ခါသူတို့တန်ခါချင်းသူတို့တိမ်မာပြန်ပြီးတော့သူတို့ကျွန်တော်တို့ဟွာလုပ်ပါလိမ့်မယ်တပိတ်တန်တဲ့အကြောင်းသူတို့ကြီးညာမှာပေါ့နော်ဒါကျွန်တော်တို့ဝီနီးတော်နဲ့အညီပေါ့အဲ့ဒါလို့ပါလေကျွန်တော်တို့ဘက်ကပြီးသွားပါပြီ
ပြီးခဲ့တဲ့နှစ်အောက်တိုဘာလကုန်ပိုင်းတုန်းကချောင်းမြို့နယ်စားပေဟောပြောပွဲတစ်ခုအတွင်းစာရေးဆရာထင်းလင်းဦးရဲ့ဟောပြောချက်တွေကိုမကျေနပ်တာကြောင့်ချောင်းမြို့နယ်တွင်းကရာနဲ့ချီတဲ့တန်ကားတော်တွေကပတ်တာနေကုန်စနကန်ဆောင်ခဲ့ကြတာဖြစ်ပါတယ်အခုတော့စာရေးဆရာထင်းလင်းဦးရဲ့တောင်းပန်မှုကိုလက်ခံခဲ့ပြီးမြဲတပိတ်ကန်ဆောင်ထားတာကိုတော့ပြန်မလှန်ရသေးပါဘူးစာရေးဆရာထင်းလင်းဦးရဲ့အမှုကိုလည်းမနေ့ကပဲချောင်းဦးတရားရုံးကနေမုံရမြို့နယ်တရားရုံးကိုရွှေ့ပြောင်းလျှောက်ထားပြီးလည်းဖြစ်ပါတယ်အခုအခြေအနေအထိတော့တရားလူပြသက်သေတွေကြားနာမှုပြီးွားပြီးဒီလနှောင်းပိုင်းရုံချင်းကတော့ဆွဲချက်တင်တဲ့မတင်တဲ့ဆုံးဖြတ်မှာဖြစ်ပါတယ်အခုအမှုနဲ့ပတ်သက်ပြီးတရားလွှတ်တော်ရှင်နေကြီးဦးသိန်းတန်းဦးကအခုလိုပြောပါတယ
်အမှန်ကတော့ကျွန်တော်အထင်ကတော့ဒီတော့ဘုရားတော်တော်ကြီးလက်ကြီးကျယ်သွားကြမရှိဘူးကဒီဟာရည်ရွယ်ချက်ရှိရှိနဲ့ပုံကြီးချက်ပြီးတော့ကိုတင်လင်းဦးတွေမရဖက်နဲ့နောက်ကအမျိုးသားဒီမျိုးကြီးဖွဲ့ချုပ်ဒီတိုက်ဖို့ပြင်တာဖြစ်တယ်လို့ကျွန်တော်ယူဆရတယ
်
အဲ့ဒါကြောင့်ဒီမျိုးကြီးအကြီးကျယ်ကြီးသွားတာပေါ့ဗျာဟောအဲ့ဒါကျွန်တော်တို့ပြန်နံမိတဲ့ထဲမှာပါပါတယ်ကျွန်တော်အဲ့ဒီကကိုနီအောင်ဆိုတာအဲ့ဒီကဆစ်တဲ့တရားလိုက်တဲ့ဒီလေသူ့ကိုကျွန်တော်မိတယ်ဒီဟာကိုထင်းထင်းပြောတဲ့အကြောင်းအရာတွေဟာသာသနာတော်ညင်နှန်းစီတဲ့ဟုတ်သလားဟုတ်တယ်တဲ့သူပြောတဲ့ချက်တွေသာသနာညင်နှန်းစီတယ်ဆိုကျွန်တော်ဥပမာပေးတယ်အဲ့ဒါဆိုရင်တန်ဃာတော်ကိုဓာတ်တိုင်မှာကျိုးနဲ့ချီပြီးတော့ရိုက်တာတဏှတွေနဲ့ထုတာကြတော့အဲ့ဒါကရောသာသနာညင်နှန်းတဲ့အရာဖြစ်တာဖြစ်တာပေါ့ဒါအဲ့ဒါဘူးဖြစ်တာပေါ့လို့ပြောသွားတယ
်အခုလိုလွတ်လပ်စွာထုတ်ဖော်ပြောဆိုဝေဖန်ချက်ကြောင့်ပြစ်မှုဆိုင်ရာပုံမှန်တက်ဖန်စီချုပ်နှောင်မှုဟာဆိုရင်လူ့အခွင့်အရေးချုပ်ဖောက်တာဖြစ်လို့ကန့်ကွက်တယ်လို့အာရှလူ့အခွင့်အရေးကော်မရှင် AHRC ကရှင်းနေကြီးဦးမင်းလွင်ဦးကလည်း VOE ကိုပြောပါတယ
်မြန်မာနိုင်ငံအတွင်းမှာဒီလွတ်လပ်စွာပြောဆို권နေနဲ့ပတ်သက်ပြီးတော့သတိမှုတွေဖိနှိပ်မှုတွေတဖြည်းဖြည်းပုံများလာတယ်ဆိုတာကိုတွေ့ရတယ်အထူးသဖြင့်ဒီလူမျိုးအေးယူတဲ့အခါမှာဒီအစိုးရအနေနဲ့နိုင်ငံရေးတည်ချက်ကိုအဓိကဆောင်ပေးပြီးတော့အေးယူတဲ့ကိစ္စမျိုးတွေကိုကျွန်တော်တွေ့ရတယ်ဥပမာအခုကျွန်တော်တို့ဆရာထင်းလင်းဦးရဲ့အမှုမှာဆိုလို့ရှိရင်ဒီချောင်းမြို့နယ်အတွင်းမှာသွားရောက်ဟောပြောတဲ့ကိစ္စကဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့ဗုဒ္ဓဘာသာကိုးကွယ်နေကြတဲ့သူတွေအားလုံးဆင်ခြင်နိုင်အောင်အဖြစ်မှန်တွေကိုထုတ်ဖော်ပြောဆိုခြင်းဖြစ်တယ်။ဒီလိုပြောဆိုတဲ့အခါမှာစကားအတုံးလုံးယဉ်သိသွားတဲ့ကိစ္စမျိုးဖြစ်ခြင်းလည်းဖြစ်နိုင်တယ်။ဒီအပေါ်မှာကျွန်တော်တို့ပြည်မှုဆိုင်ရာဥပဒေတွေနဲ့အေးအေးယူထားတဲ့ကိစ္စကတော်တော်မှပဲမှားယွင်းနေတယ်ဆိုတာကိုကျွန်တော်တို့ပထမဆုံးအနေနဲ့ပြောချင်တာဖြစ်တယ
်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ဟောပြောခဲ့တဲ့ဆိုင်ဆရာထင်းလင်းဦးကိုသာသနာရေးဆိုင်ရာပုံမှန်တွေတက်ပြီးအာမခံမပေးဘဲဖမ်းဆီးတရားစွဲဆိုထားတဲ့အပေါ်မှာအာရှလူ့အခွင့်အရေးကော်မရှင် AHRC ကကန့်ကွက်တဲ့အကြောင်းမြန်မာသာသနာရေးဝင်ကြီးအပါအဝင်မြန်မာအစိုးရဒါဝင်ရှိသူတွေထံကိုစာပေးပို့ထားပြီးလည်းဖြစ်ပါရဲ့ရှင်
မတင်ကြီးထိုက်ပါရှင် VOA ကနေတောက်ကြနေညဘက်စီစဉ်တွေကိုဆက်လက်တင်ပြပေးနေပါဗျ။ VOA American တိုင်းရဲ့တောက်ကြနေညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့စီစဉ်တွေကတော့လိုင်းတိုမီတာ24 25 30နှစ်တော့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် January 16ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့ရော Washington ကနေတည်းထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ဆယ်နှစ်တီစီစဉ်တွေကို line to meter 24 25 32 51အပြင် line လမ်းမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ရှင်အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ
အဲ့အနေရှိတဲ့ငညာနဲ့ပစ္စည်းတွေ89ခုမှာတချို့ကလည်းတဘာဝပေါ်လာဖြစ်နေတဲ့ K လို့ number asbestos ဆို
တဘာဝပတ်ဝန်းကျင်ဆိုင်ရာ engineer တော် AAG ရဲ့ပြောကြားချက်ကိုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ပွန်ပြိုဆဲနိုင်ငံတွေမှာတအိမ်ကောင်းကင်ဆာဟာရင်သားကင်ဆာပြီးရင်အမျိုးသမီးတွေအတွက်အသက်အန္တရာယ်အကြီးဆုံးရောဂါဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာနှစ်စဉ်အမျိုးသမီးပေါင်း3သိန်းနီးပါးတည်ဆုံးစေတဲ့ရောဂါပပျောက်ရေးအတွက်အမေရိကန်သားဖွားနယ်မေးရအထူးကဒေါက်တာ K. Taylor ကပွန်ပြိုဆဲနိုင်ငံတွေမှာစေတနာဝန်ထမ်းကူညီဆောင်ရွက်ခဲ့ပုံအကြောင်းအပြင်တအိမ်ကောင်းကင်ဆာအကြောင်းသိကောင်းစရာတချို့အချက်တွေကိုတည်တရင်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကစူးစီးတင်ဆက်ပေးထားပါရရှင်
'Cause it only serves to make me more determined to achieve my final goal.
Dr. Katie Leha Lungere Kunika Salut, San Francisco Shi, Tuyen, Aumini Re, Sigangu Baby, Binglu Togao Kore, Prevention International No Cervical Cancer Sure, Rahita Sekudai Apuegu Puezilai Pi, California Bini, Oakland Mashire, Tuyen Ni Ingani.ကွန်ပျူတာနိုင်ငံတွေမှာအမျိုးသမီးတွေသိအိမ်ဝကင်ဆာပပျောက်ရေးတွေလှုပ်ရှားဆောင်ရွက်ခဲ့တာဖြစ်ပါတယ်။သူနဲ့သူ့ရဲ့ဆီကုဖွဲ့ဟာယူဂန်ဒါနဲ့ကင်ညာတို့ကိုတွားရောက်ခဲ့ပြီးအမျိုးသမီးရာပေါင်းများစွာတို့ကိုသိအိမ်ဝကင်ဆာဖြစ်ပွားစေတဲ့ HPV ပိုးရှိမရှိကို Pap smear ဆိုတဲ့သိအိမ်ဝကအသားစာကိုချီယူပြီး cells တွေကိုပိုးရှိမရှိစစ်ဆေးပေးခဲ့တာလည်းဖြစ်ပါတယ်။2003ခုနှစ်ကစလို့လက်တီအမေရိကတိုက်ရှိဟွန်ဒူရက်စ်နိုင်ငံကိုသွားရောက်ခဲ့စဉ်ဒီယောဂအတိုင်းအတာကြီးမားမှုကိုသူတွေ့ရှိခဲ့ရတယ်လို့ဒေါက်တာတေလကပြောပါတယ
် I found 3 cases of cervical cancer in that 2-week visit. I'd seen 3 cases.
အဲ့ဒီမှာတရင်နှစ်ပတ်အတွင်းသိအိမ်ဝကင်ဆာဖြစ်တဲ့လူ3ဦးကိုကျွန်မတွေ့ခဲ့ရပါတယ်အမေရိကန်နိုင်ငံမှာတော့ကျွန်မလုပ်တဲ့25နှစ်အတွင်းမှာ3ယောက်ပဲတွေ့ခဲ့ရတာပါဒါကြောင့်ကျွန်မသိကိုအားအသင့်သွားခဲ့ရပါတယ်ကျမသုတေသနလုပ်ကြည့်တော့ဒီနိုင်ငံတွေမှာဒီယောဂဖြစ်တဲ့သူတိတ်များတာဟာ Pap smear လို့ခေါ်တဲ့သိအိမ်ဝကအသားစာထုတ်ယူပြီးစစ်ဆေးတာမျိုးမရှိလို့ဖြစ်နေတဲ့ဆိုတာကိုသိခဲ့ရပါတယ
်။ကွန်ပျူတာနိုင်ငံတွေမှာတော့အမျိုးသမီးတွေသိအိမ်ဝကင်ဆာမဖြစ်ရလေအောင် Pap smear စစ်ဆေးနည်းကိုနှစ်စဉ်ပုံမှန်ဖြည့်လုပ်ပြီးအကာအကွယ်ယူနိုင်ခဲ့ပြီလို့လေ။ကွန်ပျူတာနိုင်ငံတွေမှာတော့အခုလိုစစ်ဆေးနည်းကိုလက်လှမ်းမမိကြသလိုဝိအင်းအားလည်းမတက်နိုင်ရှာကြပါဘူး။ဒါကြောင့်လေဒေါက်တာတီလက်ကဒီဖွံ့ဖြိုးဆဲနိုင်ငံကအမျိုးသမီးတွေဆေးဝါးအခမဲ့ကုသမှုရရှိကြရလေအောင်ကုန်ကျစရိတ်အသက်သာဆုံးနည်းကိုရှာဖွေပေးနိုင်ဖို့တန်တိတ်ထန်ခိုင်မာခဲ့တယ်လို့ခုလိုပြောပါတယ
်။ I remember sitting in my office doing a colposcopy for the abnormal cells and
ကျမရုံးကမှာအဲ့ဒီယောဂဖြစ်နိုင်ခြေရှိတဲ့ cells တွေကိုကျမစစ်ဆေးနေချိန်မှာပဲတွားပြီးစဉ်းစားမိတဲ့အချက်ကကျမဒီလိုစစ်ဆေးတဲ့ကိရိယာတွေကိုတက်တာတစ်လုံးနဲ့ထဲပြီးဖွံ့ဖြိုးဆဲနိုင်ငံတွေကိုယူသွားပြီးတော့အဲ့ဒီကဆရာဝန်တွေတူနာပြုတွေကိုဒီစစ်ဆေးနည်းတွေကိုသင်ပေးနိုင်မယ်ဆိုရင်ငွေကုန်နဲ့တက်တာမယ်လူသက်တွေကိုလည်းကဲတင်နိုင်မယ်ဒါကြောင့်ဘာလို့များကျမသွားပြီးမသင်ပေးနိုင်ရမလဲလို့စိတ်ကူးပေါက်လာပါတယ
်ဒေါက်တာတီလဟာဟွန်ဒူရက်စ်ကိုသူသွားရောက်ခဲ့တဲ့ပထမဦးဆုံးခီးစဉ်ပြီး2005ခုနှစ်မှာတော့သူ့ရဲ့အစီအစဉ်ကိုနိုင်ငံပေါင်း9နိုင်ငံမှာတိုးချဲ့နိုင်ခဲ့ပါတယ် သူနဲ့သူဆေးဖွဲ့ဟာတိမ်ဝကင်ဆာကာကွယ်ရေးဆစ်ဆစ်မှုတွေကိုပြုလုပ်နိုင်မဲ့ဆေးကံပေါင်း30ကိုတီထောင်ပေးနိုင်ခဲ့ပြီးမြို့မီပေါင်းတောင်းနဲ့ချီပြီးတော့လဲနှစ်စဉ်ကုသပေးနိုင်ခဲ့ပါတယ်2012ခုနှစ်မှာနောက်ထပ်ဆေးကံ6ခန်းဖွင့်ပေးခဲ့ပြီးသူ့အဖွဲ့ကစေတနာဝန်ထမ်းတွေဟာလည်းအာဖရိကလက်တင်အမေရိကနဲ့အိန္ဒိယတို့ကိုတစ်နှစ်6ချိန်သွားရောက်နိုင်ခဲ့တာဖြစ်ပါတယ်သူ့အဖွဲ့ဟာအမျိုးသမီးပေါင်း5000ရဲ့အသက်ကိုကယ်တင်ပေးနိုင်ခဲ့ပြီဖြစ်တယ်လို့လည်းဒေါက်တာတေလာကပြောပါတယ်ရင်သားကင်ဆာအပြီးမှာအမျိုးသမီးတွေရဲ့အသက်အန္တရာယ်ကိုအများဆုံးသိစေနိုင်တဲ့တိမ်ဝကင်ဆာနဲ့ပတ်သက်လို့ယောဂပြလက္ခဏာတွေကဘာတွေပါလဲဒီယောဂမဖြစ်ရလေအောင်ဘယ်လိုကြိုတင်ကာကွယ်နိုင်ကြမလဲဆိုတဲ့နဲ့ပတ်သက်လို့ကနေဒါအခြေဆိုင်အယ်ဘတ်တဆေးသက်ကသူကဂတိကဒေါက်တာဒေါကင်းဆိုဝင်းကိုဆက်သွယ်မိမြန်ခဲ့ပါလေ
အပြုပေါ်ဝင်တာစောပြီးတော့တဲ့သွေးဆုံးတာနောက်ကျတဲ့အမျိုးသမီးပေါ့နော်အစောစောစီစီအိမ်တောင်ကျတယ်နောက်ပြီးတော့သားသမီးမွေးဖွားတာလည်းများတယ်ဒါမှမဟုတ်လို့ရှင်လည်းအိမ်တောင်ကတစ်ဆက်တည်းမဟုတ်ဘဲနဲ့အိမ်တောင်တစ်ဆက်ထက်ပိုတဲ့အမျိုးသမီးတွေမှာလည်းပိုဖြစ်များတာတွေ့ရတယ်ပေါ့နော်ဒါကတော့အဖြစ်များဆုံးပေါ့ကျန်တာကတော့ရင်သားကင်ဆာလိုမျိုးပဲဟိုအရတောက်တဲ့အမျိုးသမီးဆေးလိပ်တောက်တဲ့အမျိုးသမီးတွေမှာလည်းပိုဖြစ်တယ်လို့တွေ့ရပါတယ
်ဒီလိုမျိုးတဲ့ကင်ဆာရောဂါမဖြစ်ရတဲ့အောင်ဘလို့အကောင်းဆုံးကာကွယ်နိုင်မလဲရှင
်အဓိကဒီကာကွယ်နည်းကတော့အိမ်တောင်ရှိတဲ့အမျိုးသမီးတွေမှန်လို့ရှိရင်ပေါ့လေဒီအသက်40ပတ်ဝန်းကျင်လောက်ကနေစပြီးတော့တဲ့တစ်နှစ်တစ်ခါဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်နှစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့လို့ pap smear လို့ခေါ်တဲ့ဒီတအိမ်ကောင်းအဝါတဝိုက်မှာရှိတဲ့ဒီအပေါ်ရန်အရေးပြားလေးကိုချစ်ထုတ်ယူပြီးတော့အဲ့ဒီချစ်ယူလိုက်တဲ့အသားစားလေးထဲမှာ scalacy တွေကပုံမှန်ရှိသလားဒါမှမဟုတ်ရင် cancer ဖြစ်ချင်တဲ့အရေးအယံပြနေပြီလားဆိုတာကိုစမ်းသပ်ကြည့်လို့ရပါတယ်အဲ့ဒါကလည်းနှာချင်မှုလည်းမရှိဘူးနောက်ပြီးတော့စမ်းသပ်တဲ့နည်းကလည်းလွယ်ကူတဲ့အတွက်ဒါအထူးရောက်ဆုံးကာကွယ်တဲ့နည်းပဲဖြစ်ပါတယ
်။အထောက်ဆုံးကာကွယ်တဲ့နည်းလို့ဆိုပေမဲ့လို့လေကျမတို့မြန်မာနိုင်ငံမှာတော့ကြီးလက်တော်ရွာဒေသဒီမှာတော့ဒီလိုဟာမျိုးမှမှလုပ်ဖို့မပြောနဲ့လေ။မြို့သမီးတွေတက်တက်မှာတခါလုပ်ဖို့တောင်မလွယ်ဘူးဆိုတဲ့ခါကျတော့ဒီလိုမျိုးတိမ်ဝကင်ဆာမဖြစ်ရလေအောင်ပေါ့နော်။ဘယ်လိုမျိုးအကောင်းဆုံးကာကွယ်နိုင်မလဲ။နောက်တစ်ခုကလည်းဖြစ်လာပြီဆိုလို့ရှိရင်ယောဂပြလက္ခဏာတွေကဘာတွေပါလဲရှင
်မဖြစ်အောင်အကာအကွယ်နိုင်တာတော့တကယ်တော့ချီးလက်တော်ရမှာပဲနီနီမျိုးပြမှာပဲနီနီပေါ့လေဒီ pap smear ဆိုတာကသူကငွေကုန်ချေးကြလည်းမရှိဘူးစမ်းတက်ရလည်းလွယ်ကူတယ်ထိရောက်တဲ့နီလည်းဖြစ်တော့ကျန်းမာရေးဌာနအနေနဲ့ကနော်ပညာပေးပိုင်းပေါ့အထူးသဖြင့်အမျိုးသမီးတွေကမိမိရဲ့ခန္ဓာကိုယ်ကျန်းမာရေးကိုပြုစုဆောင်ရှောက်ရမှာတအိမ်ကောင်းကင်ဆာရဲ့အန္တရာယ်ဘယ်လိုရှိတယ်ဘယ်လိုကာကွယ်လို့ရတယ်မနာချင်မှုအင်မတန်လွယ်တယ်ဆိုတာကိုအမျိုးသမီးတွေကိုလည်းပညာပေးဖို့လိုတယ်လို့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ကလည်းဒါလေးတွေကိုဆရာဝန်ကိုယ်တိုင်လုံးမမဟုတ်ဘူးတင်နန်းပေးထားပြီးတော့ကြံ့ကျင်မှုရှိရင်လုပ်ပေးလို့ရပါတယ်အဲ့တော့အသားစားချစ်ယူတာ pap smear ကိုယူတာကအင်မတန်လွယ်ကူပါတယ်ဒါပေမဲ့ကြီးစုတဲ့နေရာမှာကြတော့ကြံ့ကျင်တဲ့ဒီယောဂဗေဒဆရာဝန်လိုမျိုးကကြည့်ရင်တော့ cells color စီတွေကပုံမှန်လားချွေရင်းချက်ရှိလားဆိုတော့ပိုတိတိကျကျသိနိုင်မှာဆိုတော့အဲ့လိုယူတဲ့အခါမှာကျမကြီးဝန်ထမ်းကယူလိုက်မယ်ပြီးတော့မှဒီ slide ပြားလေးကိုသူ့အေးအေးနဲ့ဗာနဲ့တင်ထားပြီးတော့မှမြို့ပို့ပြီးတော့စစ်ဆေးမယ်ဆိုလို့ရှိရင်ဒါကဟိုမခဲရင်ပါဘူးအဲ့တော့ဒါကတော့ယောဂလက္ခဏာမပြခင်တကယ်ထိရောက်တဲ့ကာကွယ်နည်းပေါ့လေအဲ့လိုမျိုး pap smear ခေါ်တဲ့အပေါ်ရန်အသားစစ်ဆေးတဲ့နည်းကိုမလုပ်ခဲ့မိဘူးဆိုလို့ရှိရင်တော့တကယ်လို့ဒီတအိမ်ဝကင်ဆာဖြစ်မယ်ဆိုတဲ့လက္ခဏာတွေကတော့သူကဘယ်လိုလဲဆိုရင်ဒီတာမန်ရာသီလာတာမျိုးမဟုတ်ဘဲနဲ့သွေးဆင်းမယ်သွေးစပါတဲ့အဖြူဆင်းတာမျိုးပေါ့နော်အဲ့ဒီလိုမျိုးဆင်းမယ်နောက်ပြီးတော့အနတ်သက်ကလည်းဟိုမကောင်းတတ်ဘူးနောက်ပြီးတော့ဆင်းတဲ့အခါမှာလည်းဟိုအင်မတန်ဟိုနာကျင်တယ်နောက်သွေးအယောင်ကလည်းလက်ဆက်တဲ့သွေးယောင်မျိုးမဟုတ်ဘဲနဲ့ပေါ့နော်ညိုညိညိအဲခပ်ပုတ်ပုတ်သွေးစမျိုးလေးတွေဖြစ်တတ်ပါတယ
်စောစောလိုမျိုးတော့ကင်းဆိုမင်းရှင်းပြတယ်လို့ဟိုယောဂပြလက္ခဏာတွေတွေ့ရပြီဆိုလို့ရှိရင်ဘလို့ကုသမှုခံယူနိုင်လဲရှင်
အဲ့လိုမျိုးယောဂလက္ခဏာရှိပြီဆိုရင်တော့ဒါကတော့ဟိုဆရာဝန်ကမှဆုံးဖြတ်ပေးလို့ရပါတယ်။သူကတိမ်ဝကင်ဆာကသူကအဆင့်ဆင့်ရှိရပေါ့နော်။အစော အဆောဆုံးအဆင့်အဆင့်တက်ကနေစပြီးတော့ဆင့်နှစ်ဆိုလို့ရှိရင်နည်းနည်းတော့ကင်ဆာကြီးပြီဒါပေမဲ့ဟိုတခြားဟိုမပြတ်နှံ့သေးဘူးဆင့်လေးလောက်ဆိုလို့ရှိရင်တော့သူကဒီတအိမ်ကောင်းမှနေမကတော့ဘူးခန္ဓာကိုယ်တခြားစိတ်ပိုင်းတွေပါပြတ်နှံ့နေပြီအဲ့လိုမျိုးသူကအဆင့်အဆင့်ရှိတယ်ဆိုရင်သူကတက်ကင်တာရှိတယ်ခုနောက်ပိုင်းဆိုလို့ရှိရင်တက်ကင်တာအပြင်းအနေ ကျင်နာမျိုးမဟုတ်ဘဲနဲ့အဲ့ဒါကြောင့်ကြီးဟာလေးကိုအဲ့တိမ်ဝအသားထဲမှာဟိုထည့်ပေးထားတဲ့ဟာမျိုးအဲ့ဘေးထွက်ဆိုကျိုးနည်းတယ်ပေါ့နော်အဲ့လိုမျိုးလေးရှိတယ်နောက်ပြီးတော့ခွဲစိတ်နိုင်သေးတယ်ဟိုအသားသမီးလည်းမွေးဖွားဖို့မလိုဘူးကင်ဆာကလည်းတအိမ်ကောင်းထဲမှာပဲရှိတယ်ဆိုလို့ရှိရင်တော့အဲ့တအိမ်တစ်ခုလုံးကိုထုတ်ပြတယ်ခွဲစိတ်တဲ့နည်းတွေတုံးလို့ရပါတယ်ပြန့်နှံ ူခံရတာဘဲအဖတ်တင်ပြီးတော့ပေါ့နော်ပျောက်ကင်းမဲ့သက်သာမဲ့ဟိုမျောလင်းချက်ရခိုင်နှုံးကတိတ်အများကြီးမရှိပါဘူး
ဖွံ့ဖြိုးပြီးနိုင်ငံဒီမှာတော့သိင်ဝကင်ဆာမဖြစ်ရလေအောင်ကာကွယ်နိုင်မဲ့ထိုးစေ့တွေကိုတီထွင်နိုင်ခဲ့ပြီးမျိုးသမီးတွေလက်လန်းပြီးနေပေမဲ့လို့လေဖွံ့ဖြိုးစေနိုင်ငံတွေမှာတော့အလန်းကွာဝေးစေပဲရှိပါတယ်နောက်ထပ်25နှစ်ကြာမှပဲဖွံ့ဖြိုးစေနိုင်ငံတွေမှာအမျိုးသမီးတွေတဲ့လက်လန်းပြီးနိုင်မှာဖြစ်တယ်လို့ဆေးပညာရှင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
တော်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္နာကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုခုလိုတောက်ကြနေညပိုင်းမှာအစ်တစ်ထုတ်လင်းပေးနေပြီပြန်လဲထုတ်လင်းချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်ခုတော့သုတဆုံလင်းအမေရိကန်တခွင်ကန္နာအလဲပါဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာ January လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းဝင်ဖြစ်ရပ်တွေအကြောင်းကိုခုတစ်ပတ်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာပါကိုအောင်အောင်နဲ့အတူကိုညာဝင်းအောင်ကအကူအညီတင်ဆက်ပေးထားပါရဲ့ရှင်
ကဲကိုညာဝင်းအောင်ရေဒီတစ်ပတ်မှာတော့ဇန်နဝါရီလအတွင်းမှာဖြစ်ပျက်ခဲ့တဲ့အမေရိကန်သမိုင်းဝင်နေ့ရက်တွေအကြောင်းကိုတင်ဆက်ပေးမှာဆိုတော့အမေရိကမှာမြေယာရီအလကားပေးခဲ့တယ်ဆိုတဲ့အကြောင်းနဲ့စလိုက်ရအောင်ပ
ါဟုတ်ရဲ့လားဗျာအလကားပေးတယ်ဆိုလို့ကျွန်တော်တို့စိတ်ဝင်စားသွားတယ်ဗ
ျဟုတ်ပါဗျာအလကားပေးတယ်ဆိုတာကလည်းဟိုးလွန်ခဲ့တဲ့နှစ်150ကျော်လောက်ကပါဗျာအဲ့ဒီအချိန်မှာအမေရိကမှာလူကလည်းတိတ်ရှိသေးတာမဟုတ်တော့လူသူအယောက်ပေါက်နေတဲ့နေရာတွေမှာသွားနေရင်မြေအေကယာနဲ့ချီပြီးအလကားရကြတာဗျာ
ဟုတ်ကဲ့စာပြီးပြောပါအောင်ဗျာ
1862ခုနှစ်ဇန်နဝါရီလ1ရက်မှာစတင်တက်ရောက်ခဲ့တဲ့ပြည်ထောင်စုဥပဒေတစ်ခုဟာအမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းအပေါ်အကြီးအကျယ်တက်ရောက်မှုရှိခဲ့တယ်ဗျာဒီမြေယာပိုင်ဆိုင်ခွင့်ဥပဒေရအဲ့ဒီဒေသမှာအခြေချနေထိုင်လူတွေပြီးတော့စိုက်ပျိုးရေးလုပ်ကျင်သူဘယ်သူမှမစိုးမြေ65ဟက်တာဝယ်ယူဖို့မလိုပဲအခမဲ့ရရှိမှာဖြစ်ပါတယ်အဲ့ဒီမြေယာပေါ်မှာငားနဲ့နေထိုင်တာဒါမှမဟုတ်စိုက်ပျိုးတာလုပ်ကင်မှသာဒီမြေကိုပိုင်ဆိုင်နေမှာပါဒါမှမဟုတ်6လနေထိုင်ပြီးနောက်မှာတော့ဒေါ်လာ240ပေးပြီးဝယ်ယူလို့ရတယ်ဗ
ျအမေရိကန်ရဲ့အာဏာသိမ်းရမှုအဝန်အဝိုင်းပိုကြီးထွားလာအောင်နဲ့နောက်ဘက်ဒေသမှာမြေယာပိုင်ဆိုင်နိုင်အောင်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေကိုလွှတ်တော်ကအပြောင်းလဲတွေလုပ်ခဲ့တယ်လို့သမိုင်းပညာရှင်တွေကပြောတယ်ဗျဒီဥပဒေဟာအမေရိကန်အနောက်ဘက်က6တွေ့ပြီးအေးမြတဲ့ရာသီဥတုနဲ့အကျွမ်းတဝင်မရှိတဲ့အခြေချနေထိုင်လူသူတွေအတွက်လည်းသဘောကျစရာဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီရာသီဥတုတံကိုအန်တူရင်အချို့မိသားစုတွေစူးစောင်းထားသမျှကုန်ခဲ့ရပြီးတချို့တွေကတော့အစာအိမ်စာပြတ်လပ်ပြီးဒုက္ခတွေရင်ဆိုင်ခဲ့ရတယ်ဗျ
မြေယာအလကားရလို့တွားနေကြတယ်ဆိုပေမဲ့ဟိုရုံးကအခုလိုနီးပညာပိုင်းကလည်းမထွန်းကားသေးတော့စရောက်စမှာရာသီဥတုတံကိုအန်တူရင်အခက်အခဲတွေတွေ့ကြရတာပေါ့ကိုညာဝင်းအောင်ရေ
အခုတော့လေဟိုတုန်းကနဲ့မတူပဲတနိုင်ငံလုံးဘယ်နေရာပဲဖြစ်ဖြစ်အားလုံးဖွံ့ဖြိုးတိုးတက်နေတာပဲလေကဲနောက်ထပ်ထူးခြားတာလေးတွေကိုလည်းဆက်ပြောပါအောင်ကိုအောင်ရေ
ကောင်းပါပြီဗျာ1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာပဲအမေရိကန်သမ္မတအီဘရာဟန်လင်ကွန်ဟာအမေရိကန်သမိုင်းမှာအရေးပါတဲ့လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ကြေညာချက်အမိန့်တရထုတ်ပြန်ခဲ့ပါတယ်ဒီအမိန့်အရအမေရိကန်မြောက်ပိုင်းတပ်တွေကိုဆန့်ကျင်တိုက်ခိုက်နေတဲ့ပြည်နယ်တွေကကျွန်ပစ်နေသူတွေကိုကျွန်ဘွားကလွတ်မြောက်ခွင့်ပေးလိုက်တာပါအ အမေရိကန်ပြည်ရင်းစစ်အပေါ်မှာလည်းဒီအမိတ်ဟာတက်ရောက်မှုရှိလာပါတယ်။တောင်နဲ့မြောက်ပြည်ရင်းစစ်ဟာအမေရိကန်ပြည်အောင်စုကိုပြန်လည်စုစည်းဖို့တခုရဲ့အတွက်သာမဟုတ်ဘဲကျွန်စနစ်ရှင်သန်နေတဲ့တောင်ပိုင်းကိုပြန်လည်ထိန်းချုပ်ပြီးဒီကျွန်စနစ်ကိုအမြင့်ဖြတ်ချေမှုန်းဖို့အတွက်လည်းဖြစ်ပါတယ်
။တောင်ပိုင်းစစ်တပ်ရဲ့စစ်စွမ်းရည်ကိုချိနဲ့စေပြီးတောင်ပိုင်းနယ်မြေတွေကိုသိမ်းပိုက်နိုင်တဲ့အတွက်မြောက်ပိုင်းယူနီယံတပ်ဟာလွတ်လပ်ရေးတပ်ဖွဲ့ဖြစ်လာပါတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုတွေအပေါ်မြောက်ပိုင်းသားတွေရဲ့ကျူးကျော်ရန်စမှုအဖြစ်တောင်ပိုင်းသားတွေကသတ်မှတ်ထားတာပါဗျာ။
အခုလိုမျိုးကျွန်စနစ်ကိုဖျက်သိမ်းနိုင်ခဲ့တဲ့အတွက်အိဗရာဟမ်လင်ကွန်ဆိုပြီးအလုံးကအတူယူရလောက်တဲ့ခေါင်းဆောင်တဦးလည်းဖြစ်လာတာလို့ပြောရမှာပေါ့ကိုညာရေသူနေထိုင်တဲ့ Illinois ပြည်နယ် Spring Field မြို့မှာဆိုရင်လေသမရလင်ကွန်အိမ်ကိုပြတိုက်လှုပ်ထားပြီးမြို့တော်ဝါရှင်တန်ကအမျိုးသားရင်ပြင်တစ်ဖက်ထိပ်အမေရိကန်လွှတ်တော်ပင်မအဆောက်အဦးနဲ့မျက်နှာချင်းဆိုင်မှာလင်ကွန်အမတ်တရရုပ်ထုကြီးနဲ့အဆောက်အဦးကိုဆောက်လုပ်ထားတာမှာနှစ်စဉ်လူပေါင်းမြောက်များစွာလာရောက်ကြည့်ရှုကြပါရယ်ဗျာ
ကောင်းပါပြီကိုအောင်ကြီးနောက်ထပ်သမိုင်းဝင်နေ့ရဲ့အကြောင်းကိုလည်းပြောပါအောင်လားဗျာ
ဟုတ်ကဲ့ပါဟိုတလောလေးကမှအမေရိကန်သမ္မတဘရိတ်ဥပမာနဲ့ကျူးဘားနိုင်ငံသမ္မတရော့ခ်ကက်စတိုရူဟာနှစ်နိုင်ငံမျိုးတော်တွေဖြစ်ကြတဲ့ဝါရှင်တန်နဲ့ဟာဗာနာတို့ကနေတပြိုင်နက်တည်းပြောဆိုခဲ့ကြတဲ့မိန့်ခွန်းမှာသူတို့ဟာနှစ်အတန်ကြာဖန်ဆီထိန်းသိမ်းထားခဲ့တဲ့အကျဉ်းသားတွေကိုလဲလှယ်ခဲ့ကြပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့ခီးသွားလာမှုတွေတိုးမြင့်ပြုလုပ်ကြဖို့လမ်းဖွင့်ပေးလိုက်ပြီလို့ပြောဆိုခဲ့ကြပါတယ်
တကယ်တော့စီအီကာလာစတင်ပြီးရာစုနှစ်တဝက်ကျော်ကြာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးဖြတ်တောက်ထားခဲ့ကြတယ်နော
်ဟုတ်ပါတယ်ကိုညာရင်1962ခုနှစ်ဇန်နဝါရီလ3ရက်နေ့ထိအမေရိကန်ပြည်အောင်စုဟာကျူးဘားနိုင်ငံနဲ့တန်တမန်ဆက်ဆံရေးရှိနေခဲ့ပါတယ်အဲ့ဒီအချိန်ကကျူးဘားအစိုးရအဖွဲ့ခေါင်းဆောင်ဖီဒယ်ကက်စတိုဟာအမေရိကန်ပြည်အောင်စုကိုတိုက်ရိုက်စော်ကားတာတွေဆွဲချက်တင်တာတွေကိုတစ်နှစ်ကြာလှုပ်ဆောင်ခဲ့တာပါဟာဗာနာမှာရှိတဲ့အမေရိကန်တန်ရုံအမှုတန်းတွေဟာစနစ်တကျနဲ့အနောက်ရှက်ပေးတာတွေကိုလည်းကြုံခဲ့ကြရပါတယ်။အမေရိကန်တွေဟာကျူးဘားကွန်မြူနစ်အစိုးရအတွင်းမတိမငြိမ်ဖြစ်အောင်လျှို့ဝှက်ဆောင်ရွက်နေတယ်လို့ Fidel Castro ကစွပ်စွဲခဲ့ပြီး1962ခုဇန်နဝါရီလ3ရက်နေ့မှာဟာဗာနာမှာရှိတဲ့အမေရိကန်တန်ရုံဝန်ထမ်းဦးရေ17ယောက်အထိ48နာရီအတွင်းမှာရှော့ချပေးဖို့ Fidel Castro ကတောင်းဆိုချိန်မှာတန်တမန်ဆက်ဆံရေးလည်းပြတ်တောက်သွားခဲ့တာပါဗျာ။
အမေရိကန်တန်ရုံဝန်ထမ်းဦးရေဟာအယောက်300အထိရှိနေပြီးအဲ့ဒီတည်းမှာအများစုဟာပင်တဂွန်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA နဲ့အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးအဖွဲ့ FBI တို့ကဖြစ်တယ်လို့မစ္စတာကက်စထရိုကစွပ်စွဲခဲ့တာပါအမေရိကန်နိုင်ငံရေးဝန်ကြီးဌာနကတော့ဟာဗာနာကအမေရိကန်တန်ရုံမှာဝန်ထမ်း89ဦးထိပဲရှိတယ်လို့ပြောပြီးကျူဘာဘက်ကဒီစွပ်စွဲမှုအပေါ်အမေရိကန်ဘက်ကတီးခံနိုင်မှုအတိုင်းအတာကုံသွားပြီလို့အမေရိကန်သမ္မတဒွိုက်အိုက်ဇန်ဟောင်ဝါကဆိုပါတယ်ဗျာ
နောက်ထပ်သမိုင်းဝင်နေ့ရက်တွေကတော့အမေရိကန်ပြည်အောင်စုရဲ့နောက်ဆုံးမှပါဝင်လာခဲ့တဲ့ပြည်နယ်တွေအကြောင်းပါဗျာ1959ခုနှစ်ဇန်နဝါရီလ3ရက်နေ့မှာအလာစကာဒေသဟာအမေရိကန်ပြည်အောင်စုရဲ့အမှတ်စဉ်49မြောက်ပြည်နယ်တစ်ခုဖြစ်လာပါတယ်သမ္မတဒွိုက်အိုက်ဇန်ဟောင်ဝါကအမေရိကန်ပြည်နယ်တစ်ခုအဖြစ်အသိမှတ်ပြုကြောင်းကြေညာချက်ကိုလက်မှတ်ရေးထိုးပြီးအမေရိကန်အလံပေါ်မှာ49ခုမြောက်ကျယ်ပွင့်ထည့်သွင်းနိုင်ဖို့အမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်အလက်စကာပြည်နယ်ကိုရုရှားအမေရိကန်ဒေသတစ်ခုအဖြစ်တည်ထားကြပြီး1869ခုနှစ်မှာအမေရိကန်ကရုရှားစီကဝယ်ယူခဲ့တာပါအလက်စကာဟာအမေရိကန်48ပြည်နယ်ပေါင်းနယ်မြေရဲ့၅ပုံတစ်ပုံအခြေဝန်လည်းရှိပါတယ
်ဒီပြည်နယ်ကနေရေနံသဘာဝဓာတ်ငွေ့အမြောက်အများထုတ်ယူနိုင်ခဲ့ပြီးနောက်ထပ်လည်းအများအပြားရှိနေသေးတဲ့အပြင်အခြားသဘာဝတွင်းတဲ့ပစ္စည်းတွေလည်းခံမှန်းလို့မရအောင်ရှိနေတာလေဒါပေမဲ့လည်းပြည်တော်စုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ကာကွယ်စောင့်ရှောက်ရေးဥပဒေအရနောင်လာမယ့်မျိုးဆက်သစ်တွေအတွက်ဒီတွင်းတွေပစ္စည်းတွေကိုရှာဖွေခွင့်နဲ့ထုတ်ယူခွင့်ကန့်သတ်ထားတာဗ
ျ။နောင်မျိုးဆက်တွေအတဲပါထည့်သွင်းစဉ်းစားပေးထားတယ်ဆိုတော့အမြော်အမြင်ရှိတဲ့ခေါင်းဆောင်တွေလို့ပြောရမှာပေါ့ဗျာနော်
။ဟုတ်ပါတယ်ဗျာ။ဒါပေမဲ့လည်းအလက်စကာဒေတာဟာအမေရိကန်ပြည်တော်စုရဲ့အစိတ်အပိုင်းတစ်ခုအဖြစ်အမေရိကန်အလံပေါ်မှာ49ပြည်နယ်မြောက်ကျယ်ပွင့်တစ်ပွင့်ထပ်တိုးလာတဲ့အနေအထားဟာတိတ်ကြကြမခံပဲပစိဖိတ်ကျွန်းဖြစ်တဲ့ဟာဝိုင်ဟာနောင်ခုနှစ်လအကြာ1959ခုနှစ်ဇွန်လမှာအမေရိကန်ရဲ့50မြောက်ပြည်နယ်ဖြစ်လာတာလေ
ကဲဒီတစ်ခါတော့သူနိုင်ငံသားတွေကအရှင်လက်လက်ဖန်ဆီးပြီးအသက်ခံခဲ့ရတဲ့နိုင်ငံခေါင်းဆောင်တူအကြောင်းကိုပြောပြရစီခင်ဗျာ1986ခုနှစ်ဇန်နဝါရီလ9ရက်နေ့မှာအမေရိကန်သမ္မတရော်နယ်ရီဂန်ကလေပြားနိုင်ငံအပေါ်အမေရိကန်ကပိတ်ဆို့တန်ခတ်မှုလုပ်မယ်လို့ကြေညာခဲ့ပါတယ်1985ခုနှစ်မှာအီတလီနဲ့ဗီယက်နာလေဆိပ်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကိုသူကထောက်ပြခဲ့ပါတယ်အဲ့လိုတိုက်ခိုက်မှုတွေအကျဉ်းအမေရိကန်၅ဦးအပါအဝင်တခြားအရက်သား10ဦးသေဆုံးခဲ့ပြီးဒီတိုက်ခိုက်မှုကျူးလွန်သူပါလက်စတိုင်းအကြမ်းဖက်ခေါင်းဆောင် အဘူနီဒဲလ်ဟာလေပြားကောင်းဆောင်မိုမာဂရာဖီစီကအထောက်ပံ့အကူအညီတွေယူခဲ့တယ်လို့ယုံကြည်ရပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာဟာအမေရိကန်ရဲ့အမျိုးသားလူညုံရေးကိုချိန်ချောက်မှုဖြစ်တယ်လို့လည်းသမရရီဂင်ကပြောပါတယ်။ဂရာဖီကိုနိုင်ငံတကာအသံဝိုင်းကဆန့်ကျင်သင့်တယ်လို့ပြောဆိုပြီးနောက်တည့်ရက်မှာပဲသမရရီဂင်ဟာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံရခြားကအမေရိကန်ဘန်ဒရီမှာရှိတဲ့လေပြားအစိုးရပိုင်တဲ့ငွေကြေးတွေကိုထိန်းချုပ်ဖို့အမိန့်တရက်ကိုလက်မှတ်ထိုးခဲ့ပါတယ်။သမရရီဂင်လက်ထက်ကဆလို့အမေရိကန်သမရအဆက်ဆက်ကလေပြားကောင်းဆောင်တွေပေါ်မှာတင်းမာတဲ့သဘောထားရှိခဲ့တာပေါ့ဗျာ
။သုတဆောင်လေအမေရိကန်တခွင်ကနာကိုနားဆင်ခဲ့ရတာပါရှင်။ခုတော့သိပ္ပံနဲ့နည်းပညာအလဲပါ။ဒီတစ်ပတ်မှာတော့လေထုညဉ့်ညံ့မှုအကြောင်းကိုတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးဂျီနဲ့အတူဒေါ်ခင်မျိုးသက်ကဆွေးနွေးတင်ပြထားပါရရှင်။
ဒီတစ်ပတ်တော့ဆေးလိပ်တောက်သူတွေသတိထားနိုင်ဖို့အတွက်လေထုညဉ့်ညံ့မှုတွေမှာအဆိုးဝါးဆုံးဓာတုပစ္စည်းတစ်ခုဖြစ်တဲ့ဘန်ဇင်းအကြောင်းကိုပြောပြပါရစေ။လူကိုအန္တရာယ်ဖြစ်စေတဲ့ဘန်ဇင်းလို့ခေါ်တဲ့ဓာတုပစ္စည်းကိုလူတွေနဲ့အများဆုံးထိတွေ့စေနိုင်တာဟာဆေးလိပ်မီးခိုးဖြစ်ပါတယ်။ရာနှုန်း50လောက်ကိုရှိတာပါ။ဒန်းစီတုံးတဲ့ကားမီးခိုးတွေဒန်းစီတိုင်ကြီးကထွက်တဲ့အငွေ့တွေနဲ့ဆက်မှုလုပ်ငန်းတွေကရတဲ့ဘန်ဇင်းပမာဏကတော့ရာနှုန်း20လောက်ရှိပါတယ်။ CBD လို့ခေါ်တဲ့တနေ့ secret တောင်းနှုံး32 CBD ရှိသူဟာတနေ့ကိုဘန်ဇင်း 1.8 မီလီဂရမ်လောက်ရနိုင်တတ်တယ်လို့2008ခုနှစ်ပြည်သူ့ကျန်းမာရေးသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဘန်ဇင်းနဲ့ပတ်သက်ပြီးပြောမပြခင်ဘန်ဇင်းအပါအဝင်လေထုညဉ့်ညံ့မှုတွေမှာအဆိုးဝါးဆုံးဖြစ်တဲ့ hazardous air pollutant လို့ခေါ်တဲ့ပစ္စည်းတွေကိုကြည့်အောင်ပါ။လူသားတွေအတွက်သိက္ကိုအန္တရာယ်ကြီးလို့သူကိုအဆိုးဝါးဆုံးအဆင့်ထဲမှာထည့်ထားတာလို့သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကပြောပါတယ်
။အထူးသဖြင့်ကျန်းမာရေးဘက်ကချင်းကင်ဆာရောဂါနဲ့တခြားကြီးတဲ့ရောဂါတွေပဲဥပမာဆိုရင်သွေးကင်ဆာတို့မွေးလာလို့ရှိရင်ကလေးမှာပြဿနာဖြစ်တာနောက်ပြီးတော့အဆုံးနဲ့ပတ်သက်တာအဆုံးပေါ့လေအဲ့လိုဖြစ်တယ်လို့သူအန္တရာယ်ကြီးတဲ့အနေနဲ့အရာလို့ပြောတယ်။အဲ့ဉာဏ်တဲ့အရာတွေကိုစဉ်းရင်းပြုစုထားတာပေါ့နော်189ခုလောက်ရှိတယ်။အဲ့အနည်းရှိတဲ့ဉာဏ်တဲ့ပစ္စည်းတွေ189ခုမှာတချို့ကလည်းတဘာဝပေါ့နော်အဖြစ်နေတဲ့ကဲလို့ number asbestos ဆိုတဲ့အိမ်မိုးကြောက်ပြားလုပ်တဲ့ silicon နဲ့လုပ်ထားတဲ့အမြင်လေးတွေပေါ့နော်အဲ့ဒါတွေလည်းပါတယ်ထို့အတူပဲ mercury ဆိုတဲ့ပဒါးပေါ့နော်ထို့အပြင်လူလုပ်တဲ့ဟာဖြစ်တဲ့ benzene တို့လိုဓာတုပစ္စည်းတွေလည်းပါတယ်များသောအားဖြင့်အနေကြီးရဲ့လေထုညဉ့်ညံ့မှုစားတွေက VOC လို့ခေါ်တဲ့ဒီအငွေ့ပြန်တတ်တဲ့ carbon ဓာတ်ပေါင်းများပေါ့နော်သူတို့တွေက ozone ဓာတ်ကိုနေပြည်တော်ရှိတဲ့ ozone မကောင်းတဲ့ ozone ကိုဖြစ်စေတာပေါ့နော်မကောင်းတဲ့ ozone ဖြစ်စေတာကနိုက်ထရိုဂျင်အောက်ဆိုက်ဆိုတာရှိရဲ့ဒီ VOC ဆိုတဲ့ဟာရှိတယ်တချို့ဟာတွေကတော်တော်များများဟာ hazardous air pollutant အတူကောက်တော့ HEP လို့ခေါ်ပါတော့ပေါ့နော
် mercury လို့ခေါ်တဲ့ပဒါးတို့ခဲတို့ကတော့လူတိုင်းကအသိနေတယ်ပေါ့နော်နောက် benzene လိုမျိုးကိုအန္တရာယ်ကြီးတဲ့ပစ္စည်းတွေမှာပေါ့နော်ဘာကြောင့်ထည့်ထားလဲသူတို့ကဘယ်လိုမျိုးပုံစံနဲ့ရှိတယ်လဲ benzene ဆိုတာဘာလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ
ဘင်ဇင်းဆိုတော့သူကဓာတုပစ္စည်းသူမှာကာဗွန်6လုံးရှိတယ်ဟိုက်ဒရိုဂျင်6လုံးရှိတယ်ပေါ့နော်သူကအယောင်လည်းမရှိဘူးနောက်ပြီးတော့အငွေ့လည်းအမတန်အငွေ့ပြန်တတ်တယ်မီးလည်းအမတန်လောင်တတ်တယ်နောက်ပြီးရေထဲမှာလည်းအတော်ပျော်ဝင်တယ်နည်းနည်းချိုများတဲ့ချိုတဲ့အနက်လည်းရှိတယ်သူကလည်းတော်တော်အသုံးဝင်တယ်သူ့ကိုအသုံးပြုပြီးတော့ဓာတုပစ္စည်းအများကြီးထုတ်တယ်ပေါ့နော်ဘင်ဇင်းတွေကဥပမာဆိုရေနေမှာသုံးတဲ့လောင်စာဆီတွေမှာလည်းပါတယ်နောက်အစီဖျောင်းနေတစ်စီးတွေမင်းနေတုတ်ဆေးတွေပေါ့နော်အဲ့လိုအေးဖြော်တဲ့ဟာကိုလည်းသူကသုံးနေ။နောက်ဟိုတတိယအစီထုတ်တဲ့နေရာမှာလည်းသူကသုံးနေ။နောက်ပြီးတော့ကြာကန်ဓာတုပစ္စည်းပေါ့နော်။သူ့ကိုမှီပြီးတော့နောက်တခြားဓာတုပစ္စည်းထုတ်တယ်ပေါ့နော်။သူနဲ့ပတ်သက်ပြီးတော့လုပ်ငန်းတွေကတော့အများကြီးရှိတယ်။ဥပမာဆိုရင်ဓာတ်ဆီဆိုတော့ဓာတ်ဆီရမှာဘင်ဇင်းကပါနေတာပဲလေ။ရေနံချက်စိုက်ရုံတွေဘာတွေမှာဆိုလို့ရှိရင်ရေနံတို့ဘာတို့မှာလည်းဒီဘင်ဇင်းကအမြဲပါနေတယ်။သူကအရင်ကင်ဆာဖြစ်စေတတ်တယ်ဘာလို့ဖြစ်စေလဲဆိုသူတကယ်သူကသွေးကိုထိခိုက်တာပေါ့နော်ဟိုသွေးရောဂါလို့ခေါ်မယ်သွေးကင်ဆာပေါ့သွေးမှာရှိတဲ့သွေးပြည်ဥတွေသွေးညီဥတွေကိုနည်းစေတယ်နောက်ပြီးတော့သွေးတွေကိုထုတ်လုပ်ပေးနိုင်တဲ့အယိုးချင်စီကထုတ်လုပ်ပေးနိုင်တဲ့အားတွေကိုလည်းသူဖြစ်စေတယ်ပေါ့နော်အဲ့ဒါကြီးကအရင်ဆိုပါတယ်နောက်ပြီးတော့အပီပီဆိုင်ရာကင်ဆာနဲ့ပတ်သက်တဲ့သူတေသနာလုပ်တဲ့ဌာနကြီးဖြစ်တဲ့ IARC က 边境啊，那么的嘛，路段检查这些的，阿都比较他哎。我这边龙岗块嘛，老年的路也都那家家路没什么事呢，苏州也阿咪阿姨。
The benzene, Surao, Ludin, and tea drip was a banana yam and a pure baby.
Do a meal option or secret me go in my body. Now, Stua, Dadu, a ye, the mule, or not, do what a wait and that day. Overmaster or in Anchester Univarium, Dadu, see a total same master through a side to see the cool in about Donet Bono. Oh, my rubber long animals of that domain. Some of Dong Animadurine, but the milk. Two to three number Kai and Migo Bono, Kamigo Shime. That's the amount of benzene barrel. Engine set them up by the way. By the way, I'm going to go to the benzene barrel. I'm going to go to the benzene barrel. Now, I'm going to go to the benzene barrel. I'm going to go to the benzene barrel. Now, I'm going to go to the benzene barrel. Now, I'm going to go to the benzene barrel. I'm going to go to the benzene barrel.
You're a benzene and the other gamma to your report.
Nancy had to remember she was to do a below bar the lace rabbono, or below Yakanum bar the label. Demas, we not choose to be dancing a Naya Ganon have Bobio or Lady Happy Pine or Mazuno. The city got half a da, Benzin below bar, a bona, do a Madale, a don't jarry to see who lives in it all.
Benzin will shoot me in Babson.
Benzin will shoot me, Lucian. Can I shoot me, Miss World? Can I shoot me, Miss Lucian? H and Domin, Kamune, Kongai me.
Yes, you are a man, and you are a man.
No, that's the solution. That's the way that you are a man. A year and a dozen and a matizin. No, 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 no.Kami Goribai is the Meshura on it. Come on, Louis, Madwavan at Setina, you below Bane. A two to chin, say you, Louis, my loaded Lotamania, Coco, Benzin, Yan, and Yamaloni, I miss to Tinoshi, Lotion of Piova, Daro, Bamadi, Dinanes, and then a Kalimit, Nepalos, or Dimaro, Tons and Chenevi, Benzin, Yan, Yamadome Solution, Coco, Kawa, with it, with the Whippy of the Wild, Jamakurain, the Yen and Chess, and Kumadabiro, say you near Totta, a Gidia, my Benzin below Bane.ဆိုတော့တရားအောင်ပလင်းနေတဲ့ယူရတယ်ယူရခါမှာဘင်စင်းကိုကာကွယ်မဲ့ဘဝစာပက်ရှူတဲ့ကရိယာနဲ့ယူရတယ်ပေါ့နော်စက်ရုံတစ်ခုမှာဆိုရင်ဓာတုပစ္စည်းရဘာတွေသုံးနေလဲဆိုတော့ဖိုင်နှွဲနဲ့ကိုထားထားပါတယ်ဒီတိုင်းအချိန်မီသွားပြီးကြည့်ဝင်ရှိတယ်အထူးသဖြင့်အစိုးရဘက်အနေနဲ့ဘင်စင်းသုံးမဲ့စက်ရုံတွေဆိုလို့ရှိရင်အလုံသမားတွေကိုကာကွယ်ဖို့တော့ပေါ့လေဘယ်လိုလုပ်ပေးမလဲနောက်ပြီးတော့အိတ်ခိုးငွေတွေကအနားမှာရှိတဲ့လူနေအိမ်တွေထိခိုက်မယ်အလုံသမားတွေလည်းထိခိုက်မယ်ပေါ့နော်အဲ့ဒါကြီးဘယ်လိုကာကွယ်မလဲဆိုတော့ညွှန်ကြားချက်တွေကျိုးရင်းကာကွယ်မှုတွေလုပ်တယ်မှာ
သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိတ်ပန်းတဲ့နည်းပညာကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တောက်ကြားနေအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲအကြီးညာပေးပါအောင်ရှင်။
ဘယ်ဂျန်နိုင်ငံမှာရဲတပ်ဖွဲ့တွေအပေါ်ချက်ဖက်တိုက်ခိုက်ဖို့ကြံစီနေတယ်ဆိုတဲ့ IS အစ္စလာမ်စစ်သွေးကြွအဖွဲ့ဝင်တဲ့လူယူဆရသူ73ဦးကိုနိုင်ငံတော်မှာလိုက်လံဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအစိုးရရှိနေတယ်ကပြောပါတယ်။ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့သိတာတဲ့ကွင်းဆက်တီတော့မတွေ့ရသေးကြောင်းအစိုးရအရာရှိတွေကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။ဒါပေမဲ့ဘယ်ဂျန်မှာဖမ်းဆီးလိုက်တဲ့73ယောက်အပြင်ပြည်ထောင်နိုင်ငံမှာလည်းနောက်ထပ်2ယောက်ကိုဖမ်းဆီးလိုက်ပါတယ်။ဂျာမနီနယ်စပ်အနီးမှာရှိတဲ့5VM မြို့ကအကျန်းဖက်သမားတွေအိမ်ကိုဝင်စီးတဲ့အချိန်အိမ်ထဲမှာမောင်းပြန်တနတ်တွေလက်နေငယ်တွေဖောက်ခွဲပစ္စည်းတွေအပြင်ရဲဘုတ်စုံတွေပါတွေ့ခဲ့ရပြီးအကျန်းဖက်သမား2ဦးတေဆုံးပြီး2ဦးဖမ်းဆီးရမိခဲ့ပါတယ်။စီးရီးယားနိုင်ငံမှာရှိတဲ့အစ္စလာမ်စစ်သွေးကြွအဖွဲ့အတွေ့တက်ခိုက်သမားတွေစီးရုံနေသူလို့တန်တရားရှိသူတို့ကိုဂျာမနီနိုင်ငံဘာလင်မြို့မှာဖမ်းဆီးလိုက်တဲ့အကြောင်းဂျာမန်ရဲတပ်ဖွဲ့ကပြောပါတယ်။ဘာလင်မြို့တော်မှာဒီကနေ့တောက်ကြနေအဆောက်ဦး12ခုကိုရဲဝန်နဲ့နေရာကျော်နဲ့ဝန်ရောက်ရှာဖွေဖမ်းဆီးမှုတွေဇက်တိုက်လုပ်ခဲ့မှုအတွင်းဒီလူ2ဦးကိုဖမ်းဆီးမိခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။လူတယောက်ရဲ့ကိုရီးကိုယ်တာလွတ်လပ်ခွင့်ကိုအကာအကွယ်ပေးတဲ့ဥပဒေအရအခုဖမ်းဆီးထားတဲ့သူနဲ့ပတ်သက်လို့နာမည်အတိအကျမပြောသေးပါဘူး။ပြင်သစ်နိုင်ငံဟာ American Bidang Zuya, Tata Jazo Mohammed and Pipi, Champatamari, Yango, Nanangan Putra, Takaitama Pidello, American Nagayai, Wunji, John Kerry, Piojali Bare, Pari Muro, my bigger Drimbaga, Champeta Kamujang, the Songta to Sakuna Udwe, Lantu, Panguichara, Kanago, Muro won, and Ildalgona at 2 days in Wunji Kerry, Ilu Piojali Dapipare.
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပစ်ခဲ့တာပါဒီညစီစဉ်ထုတ်လို့ရေမှုကမအင်ဂျင်နိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂလန်ဗွန်ကာလီယိုဖြစ်ပါတယ်ဗီအိုအေအမေရိကန်တိုင်းရဲ့စနေနေ့မနက်ဖြန်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6:00နာရီခွဲနေ့9:00နာရီခွဲထိလိုင်းတူမီတာ24သုံးစက်နဲ့40ရွာနေဖမ်းယူနာဆင်နိုင်ပါတယ်ဗီအိုအေကိုအားပေးနာဆင်တဲ့အတွက်
This program has come to you from the Voice of America, Washington.